မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါတယ်ခင်ဗျာ။ယနေ့ Samuel City မှာတော့ဆရာ Titus တို့ရောက်လာပြီးနှုတ်ကပတ်တော်ကိုဖြစ်ပါတယ်။မိမိရဲ့အသက်တောင်ကိုကောင်းချီးဖြစ်စေမယ်။ဘုရားသခင်ရဲ့နှုတ်ကပတ်တော်နဲ့နီးလန်းတွေကိုအတူတကွခံယူကြရအောင်ခင်ဗျာ
။ကဲဒီနေ့မနက်ခင်းမှာတော့ကျွန်တော်တို့နှုတ်ကပတ်တော်တွေအာနှလုံးသားများကိုပြင်ဆင်လျက်ခံယူဖို့ရန်အတွက်ဖြစ်ပါတယ်ဆိုတော့ကျွန်တော်ရှေ့လာမယ့်တစ်လျှောက်မှာ series နဲ့ဝင်ခန့်သွားဖို့ရန်အတွက်ပြင်ဆင်ထားပါတယ်အဲ့ဒီ series ကတော့နေဟမိဘိသိက်เนาะနေဟမယာ anointing ပေါ့เนาะဒီနေဟမိဘိသိက်ကိုကျွန်တော်ဝင်ခန့်သွားမှာဖြစ်ပါတယ်ဆိုတော့နေဟမိဘိသိက်ထဲကနေ part 1 part 2နဲ့เนาะလာမှာဖြစ်ပါတယ်အဲ့တော့ဒီနေ့ကတော့ part 1ဖြစ်ပါတယ်ဆိုတော့ပထမအပိုင်း1ကိုကျွန်တော်ဒီနေ့မနက်ခင်းမှာအတူတကွလေ့လာဖို့ရန်အတွက်ဖြစ်ပါတယ်ဆိုတော့နေဟမိဆိုတဲ့ပုဂ္ဂိုလ်ကအင်မတန်ထူးခြားသောသူဖြစ်တယ်။စိတ်ဝင်စားဖို့ရန်ကောင်းတဲ့သူဖြစ်တယ်။တမာကျန်းစာထဲမှာခေါင်းဆောင်မှုနဲ့ပတ်သက်ရင် leadership နဲ့ပတ်သက်ရင်အမြဲတမ်းစံထားရသူ2ယောက်ပဲရှိတယ်။အမြဲတမ်းပြောရတဲ့သူကျန်တဲ့သူတွေကိုခြံထားခဲ့လို့ရတယ်။ဒါပေမဲ့သူတို့ကမပါမဖြစ်ခြံထားလို့မရပဲပြောရတဲ့သူ2ယောက်ရှိတယ်။တစ်ယောက်ကတော့ယေရှုခရစ်တော်။နောက်တစ်ယောက်ကတော့နေဟမိဖြစ်တယ်။ဆိုတော့အင်မတန်ထူးခြားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်။အဲ့တော့တာမန်လူတစ်ယောက်ဖြစ်တဲ့နေဟမိကသာမန်ထက်သာလွန်ထူးခြားသောအမှုရာတွေကိုသူ့ရဲ့အသက်တာအပြင်ဖြစ်လာတယ်ဆိုတာကိုတွေ့ရတယ်။အဲ့တော့သာမန်ထက်ထူးခြားတဲ့အမှုရာတွေကိုဘယ်လိုပြုလဲလို့ပြောတယ်ပြောမယ်ဆိုရင်ဒါအနာရောဂါငြိမ်းချင်းနေဟာခြေထောက်တည်နေတဲ့သူကချက်ချင်းခြေထောက်ကောင်းပြီးလမ်းရှောင်နိုင်တယ်မျက်စိမမြင်တဲ့သူကမြင်လာနိုင်တယ်အရာပေါ်မှာလဲနေတဲ့သူကချက်ချင်းထလာနိုင်တယ်တည်တဲ့သူကပြန်ရှင်ပြန်ထမြောက်တယ်ဆိုရက်ထူးခြား and all way ကောင်းတဲ့ signs and wonders เนาะနမိတ်လက္ခဏာတွေအပြင်သူ့ရဲ့တက်တာမှာမတွေ့ရဘူးဒါပေမဲ့သူကအင်မတန်ထူးခြားတော်သူဖြစ်ကြောင်းကိုသူ့ရဲ့အသက်တာအပြင်နမိတ်လက္ခဏာတွေကိုမြင်တွေ့ရတယ်အဲ့ဒါဘာလဲဆိုရင်သူ့ရဲ့လှုပ်ဆောင်ခြင်းတဲမှာတိုင်းနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ရှင်ဘီရင်တွေကိုတိုင်ငြိမ်ငြိမ်နေလို့မရဘဲနဲ့ဝင်ရောက်ပြီးကူညီရတဲ့မျက်နှာသာပေးခြင်းအထူးခံစားရတဲ့နမိတ်လက္ခဏာကိုသူတွေ့ကြုံခံစားရတယ်။သူရဲ့လှုပ်ဆောင်မှုတွေထဲမှာနှစ်ပေါင်း80လုံးလုံးတိဆောက်လို့မရတဲ့မြို့ရိုးကရက်ပေါင်း52ရက်အတွင်းမှာပြီးစီးသွား။စဉ်းစားကြည့်နော်တလခွဲပဲကြာတယ်။နှစ်ကမြောက်များစွာကြာနေတဲ့အလုတ်ကိုသူဝင်ပြီးလှုပ်တဲ့အခါမှာတလခွဲပဲအချိန်ကာလယူလိုက်တဲ့အချိန်မှာအလုံးပြီးစီးသွားတယ်ဆိုတဲ့ထူးခြားအံ့ဩဖွယ်ကောင်းတဲ့အလုတ်ပြီးစီးခြင်းအမှုရာသူရဲ့တရမှာတွေ့ရတယ်။လူမျိုးစုတစုကို one vision one heart ဖြစ်စေပြီးတော့မှတနည်းအားထဲမှာလာစုပေါင်းပြီးအလုတ်လုံတိုင်းပွေရတဲ့စီယုံရစင်းနိုင်တော့သူဖြစ်သလိုသူ့ရဲ့လက်ထဲမှာဓာတ်တစ်ချောင်းမှမမြောက်လိုက်ရဘဲနဲ့ရန်သူတွေဖိမ့်ဖိမ့်တုံကြောက်ရွံ့အောင်လို့လည်းလုံနိုင်တော့သူတယောက်ဖြစ်သွားတယ်ဖြစ်တယ်။ဒါကြောင့်မလို့နေရမိရဲ့အသက်တာကိုကြည့်တဲ့အခါမှာအင်မတန်ထူးခြားတယ်ဆိုတာတွေ့ရတယ်။ညီကောင်မောင်တို့တင်းရဲ့အသက်တာထဲမှာနေရမိရဲ့ပိတ်သိက်လိုအပ်တယ်။အာမင်။မျက်နှာသာပေးခြင်းပိတ်သိက်လိုအပ်တယ်။အလုတ်ပြီးစင်းခြင်းပိတ်သိက်လိုအပ်တယ်။လူတွေသည်မဟုတ်ဘဲနဲ့တကယ့်အမြင့်ဆုံးသောရာထူးတွေရှိတဲ့တကယ့်ကိုနော်ကျွေဝချမ်းသာတဲ့သူတွေရဲ့ဝိုင်းဝန်းကူညီခြင်းခံရတဲ့အခြေအနေတွေလူတွေအားလုံးကိုယူပါယုံတစ်ခုတည်းနဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့စီယုံနိုင်တဲ့ဘိသိက်ရန်သူကိုတုံ့လောက်ကြောက်ရွံ့နေတဲ့ဘိသိက်တင်းရအလုတ်ထဲမှာလက်တွေ့ကြကြမြင်နိုင်ဖို့ရတဲ့တင်းရတက်တာထဲမှာနေရမိဘိသိက်လိုအပ်တယ်။ခါလဲကျွန်တော်တို့ဝင်ရတဲ့အခါမှာကိုယ့်တက်တာမှာဖြစ်လာဖို့အလံဝေးတယ်လို့ထင်တတ်တယ်တခါတည်းမှာကျွန်တော်ဘိသိက်တွေအကြောင်းကိုပြောတဲ့အခါမှာဒါပေမဲ့နေရမိကတော့သူ့ရဲ့နေစဉ်အလုတ်ကင်ထဲမှာအဲ့ဒီဘိသိက်ကစီစဉ်နေတယ်ဒီကမှတော့သင်ကစီဝိုင်းလုပ်ငန်းတယောက်လုပ်ငန်းရှင်တယောက်ဖြစ်နိုင်တယ်ဝန်ထမ်းတယောက်ဖြစ်နိုင်တယ်ကျောင်းသူကျောင်းသားတယောက်ဖြစ်နိုင်တယ်တစုံတစ်ခုကိုအသင်နော်လှုပ်ဆောင်နေတဲ့သူတယောက်ဖြစ်နိုင်တယ်မိသားစုနဲ့အတူသွားနေတဲ့သူတယောက်ဖြစ်နိုင်တယ်ဘယ်လိုနေပေမျိုးမှာပဲဖြစ်ဖြစ်သင်ရဲ့တက်တာတွေမှာနေဟမိဘိသိက်ရောက်လာပြီဆိုရင်သင်ရဲ့လုပ်ငန်းတွေကထူးခြားအောင်မြင်မှုဖြစ်နေပြောင်းလဲသွားလိမ့်မယ်အာမင်ဒါကြောင့်ဒီနေ့မနက်ခင်းမှာနေဟမိရဲ့ဘိသိက်ကဘာများလဲကျွန်တော်ရဲ့တက်တာတွေမှာဘလိုမျိုးဒီနေမီးရဲ့နေမီးပြရဲ့ဘိသိက်ကိုတဲဆောင်ရမလဲဆိုတဲ့အရာကိုအပတ်စင်လို့ပြောခဲ့မှာကျွန်တော်ဝင်ငှားတဲ့အခါတိုင်းမှာပေါ့အပတ်စင်တိုင်းလဲဝင်ငှားကြမှာဝင်ငှားပါလိမ့်မယ်ဆိုတော့ကျွန်တော်ဝင်ငှားတဲ့အခါတိုင်းမှာဒီ series ကိုပြပြအောင်ကျွန်တော်ဝင်ငှားသွားမှာဖြစ်ပါတယ်အပတ်တိုင်းကဝင်ငှားတဲ့အခါမှာနေမီးဘိသိက်နဲ့ပတ်သက်ဆိုင်တဲ့အရာကကျွန်တော်တို့နော်အပတ်တိုင်းကစိတ်လှုပ်ရှားစရာအကြောင်းဖြစ်နေပါလိမ့်မယ်အဲ့တော့ဒီနေ့မနက်ခင်းမှာအပိုင်း1ကိုကျွန်တော်ဝင်ငှားခြင်းနဲ့ဒီပိုင်း1ကတော့ဖျားပေးသောဝင်တင်ခြင်းသို့မဟုတ်ဖျားပေးသောဝင်တာဒီအရာအဖြစ်ဝင်ငါခြင်းနဲ့အဲ့တော့ကျန်းစာလေးအရင်ဖတ်ရအောင်။နေရမိအခန်းကြီး1အငယ်1ကနေ4ကိုကျွန်တော်ဒီကဖတ်ရအောင်။ဟာကလိတာနေရမိစကားဟူမူကားအတ္တိစရိမင်းကြီးနန်းဆန်20ခိတလူလာတွင်ငါသည်ရှုရှံနန်းတော်၌ရှိနေစဉ်ငါညီဟာနန်နှင့် ယူဒာလူအချို့တို့သည်ရောက်လာ၍ငါသည်တင်းသွာခြင်းကိုခံရသောယူဒာလူစုတဲကလွတ်သောသူတို့၏အကြောင်းအရာနှင့်ယေရုရှလင်မြို့၏အကြောင်းအရာကိုမေးမြန်းလျင်သူတို့ကတင်းသွာခြင်းကိုခံရသောလူစုတဲကလွတ်၍ထိုပြည်၌နေသောသူတို့သည်ကြီးစွာသောစင်ရဲ့ခြင်းကဲ့ရဲ့ခြင်းကိုခံရကြ၏ယေရုရှလင်မြို့ယုတ်သည်ပြုတ်ပြက်လျက်မြို့တကားလည်းမီးလောင်၍ဂုံပြီးဟုမြန်ပြောကြ၏ထိုစကားကိုကြားလျင်ငါသည်ထိုင်၍အင်တာကာလပလောငိုကြွေးမိတမ်းလျင်အစာရှောင်လျက်နေ၍ကောင်းကင်ဘုံ၏အရှင်ဖျားခင်ရှေတော်၌ဆုတောင်းသောပရဏာဟူမူကားငါသည်ထိုင်၍အင်တန်ကာလပလောငိုကြွေးမိတမ်းလျက်ငါသည်ထိုင်၍နေမီးရဲ့အသက်တာထဲမှာဖျားပေးတဲ့ဝင်တင်ချင်းရောက်လာတယ်ဆိုတော့တွေ့ရတယ်ညီကမနောတင်းရတဲ့မှာဝင်တင်ချင်းနေရှိလိမ့်မယ်အဲ့တော့ဒီနေရာလေးမှာမိကမေးဆရာအကြောင်းရှိတယ်ဆရာကြီးဖျားသခင်ကလေကျွန်တော်တို့ရဲ့ဝင်ထုတ်ဝင်ပိုးတွေကိုပေါ်ပါးစေတာမဟုတ်ဘူးလားဆိုတော့အင်္ဂလိပ်စကားလုံးမှာတော့ burden လို့ပဲသုံးပါတယ်ဒါပေမဲ့မြန်မာစကားမှာစကားလုံးအသုံးပုံသုံးနည်းလေးနှစ်ခုရှိတယ်တစ်ခုကဘာလဲဆိုရင်ဝင်ထုတ်ဝင်ပိုးမင်းကလေငါတို့ဝင်ထုတ်ဝင်ပိုးကြီးပဲလို့ပြောရင်ဒါမသက်သာဘူးเนาะဝင်ထုတ်ဝင်ပိုးဆိုစကားလုံးရှိတယ်ဒါပေမဲ့နောက်တစ်ခုအင်္ဂလိပ်လိုမှာ burden လို့တစ်လုံးနဲ့သုံးပေမဲ့မြန်မာလိုကျတော့အဓိပ္ပာယ်နှစ်မျိုးယူလို့ရတယ်စကားလုံးဖြစ်တယ်ဝင်ထုတ်ဝင်ပိုးနဲ့နောက်တစ်ခုကတော့ winter ဆိုတဲ့စကားလုံးလေးဖြစ်ပါတယ် winter ကျတော့မတူပြန်ဘူးเนาะသူရဲ့အနှစ်သာရဆိုတော့အဲ့တော့ဝင်ထုတ်ဝင်ပိုးနဲ့ winter ဘယ်လိုပဲပြောပါစေသင်ရဲ့အသက်တာထဲမှာဝင်ထုတ်ဝင်ပိုးတနည်းအားဖြင့် winter တနည်းအားဖြင့်အပြားကတင်တော့ဝင်ဆိုရဲရရှိပါတယ်အဲ့တော့ဒါလေးကိုနားလဲပို့အချက်၃ချက်နဲ့ကျွန်တော်ပြောပြချင်တယ်အချက်၃ချက်လို့ပြောတဲ့ခါမှာဝင်ထုတ်ဝင်ပို့၃မျိုးရှိတယ်ပထမတစ်ခုကဘာလဲဆိုရင်စာတန်ကနေပြီးတော့တင့်ပေါ်မှာတင်ထားတယ်ဝင်ထုတ်ဝင်ပို့အဲ့ဒီဝင်ထုတ်ဝင်ပို့ကဘာလဲဆိုရင်ပြစ်တင်ဆွဆွဲခြင်းနဲ့ဆိုင်တဲ့အရာဖြစ်တယ်တင်းရဖြစ်ချင်းကိုမေးလျော်သွားအောင်တင်းရဖြစ်ချင်းကို confuse ဖြစ်သွားအောင်ရှုပ်ထွေးသွားအောင်တင်းရဖြစ်ချင်းကိုနော်လမ်းလွဲသွားစေမယ့်ပြစ်တင်ဆွဆွဲသောဝင်ထုတ်ဝင်ပို့တွေတင်ချင်းခံရတဲ့ခါမှာကျွန်တော်တို့စိတ်တွေပင်ပန်းတယ်လေးလံတယ်မောပန်းတယ်စိတ်တကြမှုတွေစိတ်အားငယ်မှုတွေဖြစ်လာတယ်အဲ့ဒါကစာရန်တင်တဲ့ဝင်ထုတ်ဝင်ပိုးဖြစ်တယ်နောက်တဲ့ဒုတိယတစ်ခုကတော့သင်ကိုယ်တိုင်သင်ကိုယ်တင်ပြန်တင်တဲ့ဝင်ထုတ်ဝင်ပိုးဆိုတာရှိတယ်အဲ့ဒါတွေကဘာအားဖြင့်ရောက်လာတက်လဲဆိုရင်သင်ရဲ့ရွေးချယ်မှုမာယွင်းခြင်းကြောင့်မာယွင်းတဲ့အကျိုးဆက်ကိုခံစားတဲ့အခါမှာစာရန်ကြောင့်လည်းမဟုတ်ဘူးတခါတည်းမှာကျွန်တော်တို့ကတစ်ခုခုဆိုရတဲ့စာရန်ကြောင့်စာရန်ကြောင့်စာရန်ခမရခေါင်းကျင်းရတယ်နော်တကယ်တော့ကိုယ့်ဘာကိုကြိုက်လို့ရွေးချယ်ပြီးလုပ်လိုက်တဲ့အကျိုးဆက်ကိုခံစားရတယ်မညီတဲ့တဘောမထမ်းတဲ့အာချစ်စရာလေဖြတ်ဖို့ရတော့မဖြတ်နိုင်ဘူးအဲ့ဒါရွေးချယ်တာရွေးချယ်ခြင်းနဲ့ခံရတဲ့ဝင်ထုတ်ဝင်ပိုးတွေအိမ်တော်မိသားစုထဲမှာသားသမီးစီကိုသွားပြီးတက်ရောက်မှုရှိတဲ့အခါမှာအဲ့မှာသင်စိတ်ပင်ပန်းရပြီအဲ့ဒါတည်းကဘာတွေလဲဆိုရင်သင်ရဲ့ရွေးချယ်မှုမှားယွင်းခဲ့တဲ့အရာတွေကြောင့်ဒါပေမဲ့ဘလောက်ပဲလေးလံတဲ့စာရင်တင်ထားတဲ့ဝင်ထုတ်ဝင်ပိုးဖြစ်ပါစေသင်ဘလောက်ပဲရွေးချယ်မှုမှားယွင်းလို့ခံစားရတဲ့အကျိုးဆက်တွေကြောင့်တင်ထားရတဲ့ဝင်ထုတ်ဝင်ပိုးပဲဖြစ်ပါစေအဲ့ဒီဝင်ထုတ်ဝင်ပိုးတွေဘလောက်ပဲလေးပါလေစေလဝါကားတိုင်းရဲ့တကူတော်အဲ့ဒီဝင်ထုတ်ဝင်ပိုးတွေအားလုံးကိုချေပြပေးတာဖြစ်တယ်ဟာလေလုယသင်ရဲ့တင်ထားရတဲ့ဝင်ထုတ်ဝင်ပိုးတွေကိုပေါ်ပါစေတာကလဝါကားတိုင်းတော်ရဲ့တကူတော်အားဖြင့်ပဲဖြစ်တဲ့ကြီးကိုမောင်တို့မတို့အာမင်ဒါကြောင့်သင်ရဲ့မိသားစုထဲမှာလေးလံတဲ့ဝင်ထုတ်ဝင်ပိုးတွေရှိတယ်ဆိုရင်သင်ရဲ့အသက်တာထဲမှာစာတန်တင်ထားတဲ့ဝင်ထုတ်ဝင်ပိုးတွေခံစားနေရတဲ့ဆိုရင်သင်ရဲ့ရွေးချယ်မှုမှားယွင်းခြင်းကြောင့်အကျိုးဆက်တွေကိုခံစားနေရတဲ့ဝင်ထုတ်ဝင်ပိုးတွေကြောင့်သင်မောပန်းနေတဲ့ဆိုရင်သင်လာရမယ့်နေရာတနေရာတည်းရှိတယ်အဲ့ဒါကယေရှုခရစ်တော်ရဲ့ခြေတော်ရင်ဖြစ်တယ်ခရစ်တော်ကသင်ရဲ့ဝင်ထုတ်ဝင်ပိုးတွေကိုပေါ်ပါစေတယ်အဲ့တော့သင်ရဲ့အသက်တာထဲမှာရှိတဲ့ဝင်ထုတ်ဝင်ပိုးတွေခရစ်တော်ရဲ့ခြေတော်ရင်းကိုကားနိုင်တော်ခြေတော်ရင်းကိုချတဲ့အတွက်ကြောင့်ဝင်ထုတ်ဝင်ပိုးတွေပေါ်ပါသွားတဲ့ခါမှာသင်ကလွတ်မြောက်တော်သူဖြစ်ပေမဲ့သင်ထမ်းရမယ့်နောက်ထပ်ဝင်ထုတ်ဝင်ပိုးတစ်ခုရှိသေးတယ်။တနည်းအားဖြင့်ဝင်တာပေါ့။အဲ့ဒါကဘာလဲဆိုရင်ဘုရားခင်တင်ပေးသောဝင်တင်ခြင်းဖြစ်တယ်။ဘုရားခင်တင်ပေးသောဝင်တာဖြစ်တယ်။အဲ့ဒီဝင်တာကအင်မတန်ပေါ်ပါတယ်။အာမင်။ဒါကြောင့်ကျမ်းစာတစ်ချက်မှာဘယ်လိုပြောလဲဆိုမသက်ခန်းကြီး7အငယ်28ကနေ30မှာဝင်လင်း၍ပင်ပန်းသောသူပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေမည်ဒီထက်မှာဝင်ထုတ်ဝင်ပိုးတွေရှိရဲ့သူတွေများနော်အွန်လိုင်းကနေပါဝင်ပြီးကြည့်ယူနေရဲ့ညီကောင်မတို့များသင်ရဲ့တရမှာဝင်ထုတ်ဝင်ပိုးတွေကိုယနေ့မှာပဲဘုရားခင်ပေါ်ပါစေလိမ့်မယ်ဟာလေလုယာငါထံကိုလာပါငါချမ်းသာပေမည်ငါတဘိုးကိုတင်၍ထမ်းကြလော့တဲ့ဟာဘုရားကပြောတယ်ဝင်ထုတ်ဝင်ပိုးတွေကိုလာပါတဲ့အဲ့ဝင်ထုတ်ဝင်ပိုးတွေငါချမ်းသာပေမည်အခုကျတော့ထပ်ပြီး နှုတ်ကပတော်ဆက်လာပြန်တယ်ငါတဘိုးကိုတင်ပြီးထမ်းပါတဲ့တနည်းအားဖြင့်သူရဝင်ထုတ်ဝင်ဖို့ကိုတင်လိုက်ပါလောကမှာတင်တဲ့ဝင်ထုတ်ဝင်ဖို့စာရင်စီကလာတဲ့ဝင်ထုတ်ဝင်ဖို့တင့်ကိုတင်တဲ့ဝင်ထုတ်ဝင်ဖို့တွေကိုဖေပြီးတော့ဖျားပြီးမဲ့ဝင်တာကိုတင်ထမ်းဖို့ရန်အတွက်ဘုရားကနှိုးဆော်ထားတယ်ငါထန်တိုင်းနီးခံကြတော့ငါသည်နူးညံ့သိမ်မွေ့နှိမ့်ချသောစေတဘောရှိသင်တို့စိတ်နှလုံးသည်တတ်တာခြင်းကိုရလိမ့်မည်။ဝေါထူးဆန်းတယ်နော်။ဖျားတင်တဲ့ဝင်ထုတ်ဝင်ပိုးကကျွန်တော်တို့ကိုမလေးစေဘဲနဲ့ကျွန်တော်တို့ပေါ်ပါစေတယ်။ဟာလေလုယ။အင်မတန်ထူးခြားရရဖြစ်တယ်။သင်လေးနေတဲ့ဆိုရင်ဖျားတင်ထားတဲ့ဝင်ထုတ်ဖျားတင်ထားတဲ့ဝင်တင်ခြင်းဟုတ်ချင်မှာဟုတ်လိမ့်မယ်။ဖျားတင်ထားတဲ့ဝင်တင်ခြင်းဖြစ်ရင်ပေါ်ပါခြင်းခံစားရတယ်။အကြောင်းမူကားငါတဘိုးသည်ထမ်းလွယ်၏ငါဝင်လေပေါ်၏ပြောပါဦးငါဝင်လေပေါ်၏ဟာလေလုယာဖခင်တင်ပေးတဲ့ဝင်ကအရန်ပေါ်တယ်ဒါပေမဲ့သင်ပါလို့ဖို့လို့လေအဲ့ဝင်ထုတ်ဝင်ဖို့သင်လက်ခံဖို့လိုအပ်တယ်ညီကောင်မတို့ကျွန်တော်တို့မှာဝင်တင်ခြင်းနေရှိတယ်အမေဖြစ်သူကသားသမီးအတွက်ဝင်တင်တယ်အဖေဖြစ်သူကဇနီးတဲ့အတွက်ဝင်တင်တယ်ဟုတ်ပါသလားခင်မုန်းတဲ့များသူဝင်တင်စရာတခုတော့ရှိတယ်။စနီးသားသမီးတွေအဲ့လောက်မဟုတ်သူရဲ့စနီးတွေတော်တော်ဝင်တင်ခြင်းခံရတဲ့သူတွေရှိတယ်။နော်စနီးတွေခင်မုန်းတွေကမိမိရဲ့အိမ်တော်ကြီးနော်ခင်မုန်းတွေအတွက်စနီးတွေကဝင်တင်နေစနီးတွေအတွက်ခင်မုန်းတွေကဝင်တင်နေဆိုရရရှိတယ်။သိုးထိန်တယောက်အတွက်သိုးတွေကိုဝင်တင်တယ်။ခေါင်းဆောင်တယောက်ကသူဦးဆောင်တဲ့လူတွေကိုဝင်တင်တယ်။ဒီလိုဝင်တင်ခြင်းမျိုးကျွန်တော်ရဲ့အတ္တဓာတ်ထဲမှာရှိတယ်ညီကောင်မတို့။သင်ရဲ့တရမဝင်တင်ခြင်းမြောက်များစွာရှိပါလိမ့်မယ်။တင်ရဲ့သားသမီးအကြောင်းထမ်းရတဲ့ဝင်နေရှိမယ်။တင်ရဲ့ခင်မုန်းတဲ့အကြောင်းထမ်းရတဲ့ဝင်ရှိမယ်။တင်ရဲ့အလောက်ကန်အကြောင်းထမ်းရတဲ့ဝင်နေရှိမယ်။သို့တော်ဒီနေ့မနေ့ခင်မှာတင်ကိုနားလေစီခြင်းနဲ့အရာတစ်ခုရှိ။အဲ့ဒါဘာလဲဆိုတော့တင်ထမ်းရမယ့်အရာကလောကီကပေးတဲ့ဝင်ထုတ်ဝင်ပို့တွေမဟုတ်ဘူး။ဖခင်ပေးတဲ့ဝင်တင်ခြင်းဖြစ်တယ်။အာမင်။ဖခင်ပေးတဲ့ဝင်တင်ခြင်းကိုတင်ထမ်းရွက်ဖို့ရန်အတွက်အရေးကြီးတယ်။ဘာကြောင့်လဲသိလား။အဲ့ဒီဖခင်ပေးတဲ့ဝင်ကိုထမ်းလိုက်တဲ့အခါမှာတင်အတွက်အဲ့ဝင်တင်ခြင်းကတွန်းအားဖြစ်စေလာတယ်။ထိုဝင်တင်ခြင်းကတင်ကိုတက်ကြွနေစေတဲ့နေ့ရက်တိုင်းမှာထိုဖျားတင်ပေးတဲ့ဝင်တင်ခြင်းတင်းရဲ့တတမရောက်လာတဲ့ခါမှာတင်းတို့ခွန်အားတွေထွက်လာတယ်ဟာလေလုယာတင်းရဲ့ဝင်တင်ခြင်းဖျားရဲ့ဝင်တင်ခြင်းကတင်းပေါ်မှာတက်ရောက်လာတဲ့ခါမှာတင်းအသက်ရှင်ရတဲ့အရာတွေးခေါ်မှုတွေအသက်ရှင်မှုတွေကလေးနက်မှုဖြစ်လာသလိုထိုဝင်တင်ခြင်းတင်းရဲ့တတမရောက်လာတဲ့ခါမှာတင်းရဲ့အသက်ရှင်ခြင်းကအရန်အတိတ်ပဲရှိလာတယ်ရည်ရွယ်ချက်ရှိလာတယ်ဝင်တာရှိတဲ့သူနဲ့ဝင်တာမရှိဘဲနဲ့ပော့ပော့ပပနေတဲ့သူရဲ့အသက်ရှင်မှုကအရန်กว่าတယ်ဒီကောင်မတို့ဝင်တာရှိလာပြီဆိုရည်ရွယ်ချက်ရှိလာတယ်။ရည်မှန်းချက်ရှိလာတယ်။အသက်ရှင်ရတာအားရှိလာတယ်။အသက်ရှင်ရတာအတိတ်ပဲရှိလာတယ်။ဒါပေမဲ့သူ့မှာဘာမှတာဝန်ခံမှုလည်းမရှိတာဝန်ယူမှုလည်းမရှိဘာအလောက်ကိုင်းမှလည်းမရှိအိမ်မှာလည်းလျားလျားအပြင်းထွက်လဲလျားလျားနော်ဘာမှသူ့မှာဝင်တွင်ခြင်းမရှိသူ့ကြည့်လိုက်ပေါ်ပါနေတယ်လို့ခံစားရတယ်သူအဲ့လူကိုကြည့်ဘယ်တော့မှမအောင်မြင်ဘူးဘသူတွေကအောင်မြင်တယ်သီလားဝင်တင်တော်သူတွေကအောင်မြင်တယ်အာမင်လောကရဲ့ဝင်တင်ခြင်းခံရတဲ့သူကလောကရဲ့အောင်မြင်ခြင်းရမှာပေါ့ဒါပေမဲ့ဒီနေ့ဖခင်သခင်ပေးခြင်းတဲ့အရာကတော့သူ့ရဲ့နိုင်ငံတော်ထဲမှာသူ့ရဲ့ဘုန်းတော်အတွက်တင့်ကိုဝင်တင်ပေးခြင်းတယ်အဲ့ဒီဝင်တင်ခြင်းကိုရရင်ဖခင်ပေးတဲ့အောင်မြင်ခြင်းကိုသင်ရမှာဖြစ်တယ်အာမင်ဟာလေလုယာဖခင်ကလေကျွန်တော်တို့ကိုဝင်တင်ခြင်းပေးလာပြီဆိုရင်အဲ့ဒီဝင်တင်ခြင်းရောက်လာတဲ့အချိန်မှာအောင်မြင်ခြင်းကိုလည်းပေးခြင်းလို့ဖခင်ကပေးတာဖြစ်တယ်ပြောပြောမယ်နော်ဝင်တင်ခြင်းပေးတာကဖခင်ကတင့်လက်ထဲမှာအောင်မြင်ခြင်းပေးခြင်းလို့အောင်မြင်ခြင်းကိုရုပ်ဖြတ်ပြီးဝင်တင်ခြင်းနဲ့တင့်ရဲ့လက်ထဲမှာထည့်ပေးတာဟာကိုရောကျွန်တော်ပုံမှာအဲ့ဒီဝင်ထုတ်ဝင်ဖို့ဘာလို့တင်ရတာလဲကျွန်တော်စိတ်ပင်ပန်းရတဲ့ကြားတယ်ကျွန်တော်မောပန်းနေရကြားတယ်အိမ်မှာဒီလောက်အကျွေးတွေများနေရကြားတယ်ကျွန်တော်ဒီလောက်လှုပ်ရှားတွေများနေရကြားတယ်ကိုရောထပ်တင်ပြန်ပြီလို့ဖះရှိမှသွားပြီးမငင်းညူနဲ့အဲ့ဒီဝင်ထုတ်ဝင်ဖို့ကကောင်းကြီးမင်္ဂလာဖြစ်တယ်တင့်ထွက်အောင်မြင်ခြင်းဖြစ်တယ်အာမင်ဟာလေလုယအဲ့တော့ဝင်တင်ခြင်းနဲ့နောက်တဲ့မြန်မာစကားလုံးလေးရှိသေးတယ်တာဝင်ဆိုတဲ့စကားနဲ့ဝင်တာဆိုတဲ့စကားအခုကျွန်တော်ကဝင်တာကိုပြောနေတာတာဝင်နဲ့ဝင်တာကလည်းအရန်ကွာပြန်တယ် job and burden အဲ့နှစ်ခုကကွာတယ်လုပ်ရမယ့်အလုပ်ရှိလို့လုပ်တယ်ဆိုတဲ့အရာနဲ့တစုံတစ်ခုကိုနှလုံးသားတွေကခံစားပြီးထွက်လာတော့ဝင်တင်ခြင်းကအရန်ကွာတယ်ဝင်တာကကွာတယ်တာဝင်နဲ့ဝင်တာကွာချမှုရှိတယ်အဲ့တော့တာဝင်နဲ့ဝင်တာကွာချခြင်းဘယ်လိုရှိလဲဆိုရင်အခုကျွန်တော်တရားဟောတဲ့ခါမှာအခုပုံမှန်စကားနဲ့အားလုံးမင်္ဂလာပါဒီနေ့မနေ့ကမှတွေ့ရတာဝမ်းသာပါတယ်ဆိုပြီးကျွန်တော်ဟောရမယ့်ပုံစံအတိုင်းဟောနေတာနဲ့နှလုံးသားတွေကပါတဲ့ဟောပြောခြင်းအရန်ကွာတယ်ကဲမြန်တောင်ကျွန်တော်နည်းနည်းလေးပြောပြမယ်နော်ကဲလာပေါင်းတူမိုက်လေးပါယူလာခဲ့ပါနော်ဆရာ David ရဲ့ချစ်စနီးတဲ့မိုက်ခရိုဖုန်းလေးယူလာပေးပါ တစ်ချက်လောက်ဆုံးထင်းကเนาะအတန်လေးဖွင့်ပေးပါ။ Okay လက်တွေ့ပြမယ်လက်တွေ့ပြမယ်။အဆင်ပြေနော်။ကျေးဇူးပါ။ခုနကနောက်ဆုံး worship မှာဆိုသွားတဲ့တခြင်းလေး chorus byte လေးတစ်ချက်လောက်ဆိုပြပေးပါ။Yeah yeah ကြီးညင်မညင်ကိစ္စမရှိဘူး Jesus myai tin ne kada no kada no dikha di tchin ko dilo so ji nyasi the ma myan ji no sia david ga aiya the ma le ni de chauk ka na pi lo ji paw le ayan na pi lo wa ma tha nai bu ai myan na myan bu de no myan bu de no tu myan na ta pong yai pi tu po po pi de no a lo sia david aiya de le de oh myan na le ya di myan na ma hu ai myan na ma hu no a da lo nyasi the ma myan ji la သမီးလေးကန်ဒရာကအရန်ဖြားပြီးရင်ဝင်တွေကနေချလို့မရပဲငိုနေတယ်။ရှာရှာလေးအိယာထဲမှာလဲနေတယ်။သုံးယောက်စလုံးအိယာထဲမှာလဲနေတဲ့ချိန်မှာအရန်စိတ်ပင်ပန်းနေညလည်းမအိယာရကြဘူး။သူတကယ်မှုယူနေတာ။မှုယူနေတာ။အဲ့ချိန်မှာအရန်ဝင်ထုတ်ဝင်ပို့တွေခံစားရတယ်။ပင်ပန်းတို့ခံစားရတယ်။ဒါပေမဲ့အဲ့ထဲမှာဖျားပြန်အမှုပြုမယ်ဆိုတဲ့ရောက်ကိုယုံကြည်ခံစားလာပြီးတော့မှဒီသချင်းကိုစိုးတယ်။နော်အဲ့လိုမျိုးအဲ့ခံစားခြင်းနဲ့စိုးကြည့်ပါဦး။Thank you. This you long lam ne no. Da kha le low wa de ke. Jesus myai tin ne. A ja no tu tu ko ya da phit ba. No tu a a da myo twi chong khan sa mu do. Ni ko ma ma kuna su da ta chin ma. No kwa cha mu twi ya ba le ma. Parama do jano ga khain lai do. O sia Titus khain bi so tu su ya bi. A lou. A lou ko a sin pi ya su lai de. Da mae dutiya ta khu ga do a lou mho do. Ta wan mho do. Tu a winter phit twa.တကယ်ကြည်ကွယ်ဝမ်းနေပြီတဲ့အချိန်မှာဖျားကိုချီးမွမ်းဖို့ဆိုတာဘာတွေဖြစ်လာလဲအတန်တွေပါတုံလာတယ်ငိုတဲ့အတန်တွေပါပါလာနှခေါင်းတန်တွေပါပါလာတယ်နော်တကယ်ခံစားချက်ကထွက်လာတယ်သဘောပေါက်ပြီလားညီကောင်မတို့တာဝင်နဲ့ဝင်တာအရန်ကွာတယ်တာဝင်ရှိလို့အလွန်ငွေကောက်ရတာဝင်ရှိလို့တန်ရှင်းရေးလုပ်ရတာဝင်ရှိလို့လူကိုကြိုရတာနဲ့လူတွေကိုချစ်တဲ့စိတ်နဲ့အစီခံခြင်းနဲ့ဝင်တာနဲ့လှုပ်ဆောင်ခြင်းအမှုဆောင်ခြင်းအရန်ကွာတယ်အာမင်ဖျားကအဲ့ဒါကိုမြင်တယ်ကျန်းစာတစ်ချက်မှာပြောရဆိုမင်းရဲ့လှုပ်ဆောင်မှုတွေကိုချိန်ခွင်ပေါ်တင်လိုက်တဲ့ခါမှာငှက်မွေးကဲတော့အရန်ပေါ့နေတယ်လှုပ်လားဆိုတော့လှုပ်တယ်အစိုးကြီးလာတယ်စူးစားတယ်ပြင်ဆင်တယ်တချင်းတိုက်တယ်တီးဆိုးတယ်လေ့ကျင့်တယ်ဒါပေမဲ့တာဝန်ရှိလို့လှုပ်ရတာနဲ့ဝင်တာရှိခြင်းနဲ့လှုပ်ရတဲ့ထွက်လာတဲ့ဘိတ်သိက်ခြင်းကွာသွားတယ်အချိုးရလက်ခြင်းကွာသွားတယ်အာမင်ဟာလေလုယာဒါကြောင့်တင်းရဲ့အသက်တာထဲမှာဝင်တင်ခြင်းရှိဖို့ရန်အတွက်လိုအပ်တယ်။အဲ့ဒီဝင်တင်ခြင်းအတွက်စိတ်လှုပ်ရှားဖို့ရန်အတွက်လည်းလိုအပ်တယ်ညီကောင်မတို့ကျွန်တော်တို့ကလောကအတွက်စိတ်လှုပ်ရှားတယ်။ကျွန်တော်တို့ရဲ့အိမ်အတွက်စိတ်လှုပ်ရှားတယ်။ကျွန်တော်တို့ကားရဖို့ရန်အတွက်စိတ်လှုပ်ရှားတယ်။ကျွန်တော်တို့ရဲ့အလုပ်တွေအောင်မြင်ဖို့ရန်အတွက်စိတ်လှုပ်ရှားတယ်။ကျွန်တော်တို့ရဲ့ချင်းဆုံမှုတွေအတွက်စိတ်လှုပ်ရှားတယ်။တစုံတစ်ယောက်နဲ့စီးပွားရေးကိစ္စပြောမယ်အဲ့ဒီထဲမှာအချိုးရလည်းအများကြီးရှိတယ်။တစုံတစ်ခုကိုယ့်ရဲ့နော်လောက်ဆောင်နေတဲ့အရာတွေအချိုးမြတ်ရနိုင်တဲ့နီလန်းတွေကိုမြင်တွေ့ခါမှာအရန်စိတ်လှုပ်ရှားတယ်။ဒါပေမဲ့ကျွန်တော်တို့ဘယ်နေရာမှာစိတ်မလှုပ်ရှားဘူးလဲဆိုရင်ဖျားပေးတဲ့ဝင်တင်ခြင်းတွေစိတ်မလှုပ်ရှားတတ်ဘူး။ဟာအေးစိတ်ပဲကိုယ့်ရဲ့အလုပ်တွေနဲ့အဆင်ပြေနေတယ်ကိုယ့်ရဲ့မိသားစုနဲ့အဆင်ပြေနေတယ်။ဖျားကသူတင်ပေးခြင်းနဲ့ဝင်နေရှိပေမဲ့အဲ့ဒါကို neglect လုပ်ပြီးအဲ့ဒါကိုပမာဏမပြူပဲနဲ့အဲ့ဒါကိုနော်ထားပြီးတော့ တခြားသောအရာတွေအတွက်စိတ်လှုပ်ရှားနေတယ်ဆိုရင်ညီကောင်မောင်မတို့ကျွန်တော်ဒီနေရာမှာနှုတ်ခွတ်တော်နဲ့သင်ကိုယ်တည်ပြီးခြင်းနဲ့ဖျားပီတော်ဝင်တင်ခြင်းတွေယနေ့စိတ်လှုပ်ရှားရအောင်အာမင်ဘယ်နှယောက်အာမင်ပါသလဲဟာလေလုယာအဲ့တော့ညီကောင်မောင်မတို့သင်အသက်တာထဲမှာဝင်တင်ခြင်းကခရစ်တော်နဲ့ယဉ်ပတ်ခြင်းတူသွားရင်နှလုံးခုန်တန်ခြင်းတူသွားရင်စီးချက်ခြင်းတူသွားရင်ခရစ်တော်ယဉ်ခုန်တယ်လို့ခရစ်တော်စိတ်လို့ရှားတယ်လို့ခရစ်တော်ဝင်တင်တယ်လို့သင်ရဲ့အသက်တာထဲမှာဝင်တင်ခြင်းရောက်လာလိမ့်မယ်။အာမင်။လောကအတွက်စိတ်လို့ရှားယဉ်ခုန်ဝင်တင်ပြီးတော့ကိုယ့်ရဲ့သားသမီးကိုယ့်ရဲ့မိသားစုကိုယ့်ရဲ့အိမ်ကိုယ့်ရဲ့ကာကိုယ့်ရဲ့အလုပ်ကိုင်တွေဝင်တင်ခြင်းခံစားရပြီးမှဖျားဝင်တင်ခြင်းခံစားရခြင်းမရှိဘူးဆိုရင်တေးကြတဲ့သင်ရဲ့နှလုံးသားကဖျားနဲ့အရန်ဝေးနေလို့ဖြစ်နေမယ်။ဖျားရဲ့မေတ္တာတော်တဲ့ကိုရောက်လာလေးလေးရောက်လာလေးလေးရောက်လာလေးလေးရောက်လာလေးလေးဖျားရဲ့အချစ်ကိုခံစားရလာလေးလေးသင်ရဲ့အသက်တာထဲမှာခရစ်တော်ယဉ်ခုန်တဲ့အတိုင်းယဉ်ခုန်တက်လာတယ်ခရစ်တော်စိတ်လှုပ်ရှားတဲ့အတိုင်းစိတ်လှုပ်ရှားလာတယ်ခရစ်တော်ဝင်တင်ခြင်းခံရတဲ့အတိုင်းကျွန်တော်တို့ရဲ့နှလုံးသားကလည်းဝင်တင်တက်လာတယ်အဲ့တော့ဝင်တင်ခြင်းအဖြေကဘယ်ထဲမှာရှိလဲခရစ်တော်နဲ့နှလုံးသားနီးခြင်းထဲမှာပဲရှိတယ်။အဲ့တော့ကိုကိုကိုစမ်းစစ်ရအောင်ဒီနေ့မနက်ခင်းမှာဘာအတွက်သင်စိတ်လှုပ်ရှားနေလဲ။ဖခင်နဲ့နှလုံးသားချင်းနီးဆက်တော့သူကစန်ဒီမနက်မိုးလင်းလာတဲ့အစောကြီးဖခင်ကြောင့်ရောက်ဖို့ရန်အတွက်ပြင်ဆင်နေပြီ။တပတ်တာလုံးမှာစန်ဒီဘယ်တော့ရောက်မလဲတနေ့ကနေနေ့ဘယ်တော့ရောက်မလဲဖခင်သခင်နဲ့အားရပါရဲ့ဗိမာန်တော်တွေမှာကိုကိုကဝတ်ပြုဖို့ရန်ဘယ်နဲ့ရဲ့ဘယ်တော့ရောက်မလဲဆိုပြီးလက်ချိုးရေတွက်နေတဲ့သူတွေရှိတယ်။ဘာကြောင့်လဲနှလုံးသားချင်းကအရန်နီးနေလို့ခရစ်တော်နဲ့ဒါမှခရစ်တော်နဲ့အရန်ဝေးနေရင်စန်ဒီတော်မှာတစ်ခါလေဒီနေ့မနက်ခင်းစန်ဒီဆိုတော့မေ့ပြီးတော့မှနော်9နိုင်ထုတ်ကနေအာဒီနေ့မနက်ငါဖျားကြောက်တက်ရအောင်ပါပဲအမြန်ပြေးလာတယ်ဒါမျိုးရှိတယ်အဲ့တော့ညီကောင်မတော်ဒီနေ့မှဝင်တင်ခြင်းခံရတာနဲ့ပတ်သက်ပြီးကျွန်တော်အချက်9ချက်နဲ့ပြောခြင်းတယ်အချက်9ချက်ဆိုတော့တော်တော်များတယ်လို့ခံစားပါလိမ့်မယ်ဒါပေမဲ့မြန်မြန်လေးသွားမှာဖြစ်ပါတယ်နော်နံပါတ်1ဖျားသခင်ရဲ့ဝင်တင်ခြင်းကဘာနဲ့စတယ်လဲဆိုရင်ဖျားသခင်ရဲ့ဝင်တင်ခြင်းကမျက်ရည်တွေနဲ့စတယ် It starts with tears.သင်ရဲ့မျက်ရည်တွေနဲ့အစာပြူတယ်။သင်ငိုကြွေးနေတဲ့မျက်ရည်တွေကသင်ရဲ့ဝင်တင်ခြင်းကိုပေါ်ပြနေတာဖြစ်တယ်။အာမင်။သင်ဘာအတွက်ငိုကြွေးနေလဲ။ကိုချစ်တဲ့သူကကိုထားခဲ့လို့ငိုကြွေးနေရအသေးတွေကွဲ။သင်ဆုံးရှုံးရတဲ့အလုတ်ကင်အတွက်သင်ငိုကြွေးနေရတယ်။သင်ကိုနားမလဲပေးနိုင်တဲ့သားသမီးဇနီးတွေခင်ပွန်းတွေအတွက်သင်ငိုကြွေးနေရတယ်။ဆိုရင်အဲ့ဒီငိုကြွေးခြင်းတွေကတင်တင်ထားတဲ့ဝင်တာတွေဝင်ထုတ်ဝင်ပို့တွေကိုပေါ်ပြနေတာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာစာလံအခန်းကြီး56အငယ်8မှာအကျွန်ုပ်ဒီအရရက်လေရတော့အချင်းရာတို့ကိုကိုတော်မှတ်၍အကျွန်ုပ်မျက်ရည်တို့ကိုဘူးတော်ထဲမှာထည့်တော်မူပါ။စင်းတော်၌ရှိပါသည်မဟုတ်လော။ကျွန်တော်တို့ရဲ့မျက်ရည်တွေကိုမှတ်တမ်းတင်ထားတယ်။ဘယ်တော့မှဘုရားကရှိတော်မှာအချမ်းရာတွေပျောက်သွားမယ်ဘယ်တော့မှမပျောက်တဲ့အရာပါလဲဆိုတော့တင်းရဲ့မျက်ရည်နဲ့တင်းရဲ့ဆူတောင်းခြင်းဖြစ်တယ်။ဖះဘယ်တော့မှမပြောင်းဘူးဖះဘယ်တော့မှမမေ့ဘူးညီကောင်မတို့အာမင်တခြားຢာတွေပြောင်းလဲသွားလိမ့်မယ်ဖះကရှိမှမပြောင်းနဲ့တင်းရဲ့မျက်ရည်တင်းရဲ့ဆူတောင်းခြင်းဖြစ်တယ်ဖះမြင်တယ်တင်းဘာအတွက်ပဲမျက်ရည်ချာချာဖះမြင်တယ်ဒါပေမဲ့အဲ့မျက်ရည်တွေကလေဖះအတွက်သာကြာရင်ဘယ်လောက်ကောင်းမလဲဖះကစောင့်နေတယ်ဖះရဲ့အမှုတော်အတွက်တင်းရဲ့မျက်ရည်ချတတ်မယ်ဆိုရင်တင်းနေထိုင်တဲ့တိုင်းနိုင်ငံအတွက်မျက်ရည်ချတတ်မယ်ဆိုရင်ပျောက်ဆုံးဝိညာဉ်တွေအတွက်မျက်ရည်ချတတ်မယ်ဆိုရင်တင်းဒီမင်္ဂလာရှိတော်သူဖြစ်တယ်အာမင်နားရှိတော်သူမြေဒီကကြားပါစေဟာလေလုယာဟာလေလုယာလူတွေကကိုချစ်ရတဲ့အရာတွေအတွက်အမြဲတမ်းငိုကြွေးတတ်တယ်ချစ်တဲ့သူကငိုကြွေးတတ်တယ်ကိုသားမျိုးရမ်းချင်အိုက်သားမျိုးဒုက္ခရောက်တဲ့ခါမှငိုကြွေးလာတယ်ကိုခင်မုန်းတဲ့ကိုရဇနီးတဲ့အရမ်းချင်အဲ့ဇနီးတဲ့ခင်မုန်းတဲ့ဒုက္ခရောက်တဲ့ချိန်မှာငိုကြွေးလာတယ်ကိုချစ်ရတဲ့ဆရာသမားတွေတစုံတစ်ခုဆုံးပါသွားတဲ့ခါမှာကိုချစ်ရတဲ့ဆရာသမားတွေဒုက္ခရောက်တဲ့ခါမှာအဲ့ဒီသူတွေအတွက်ငိုကြွေးတတ်လာတယ်ကျွန်တော်ရဲ့နှလုံးသားကချစ်သောအရာတွေအတွက်ငိုကြွေးလေးရှိတယ်ဒါဆိုသင်ငိုကြွေးရတဲ့မျက်ရည်တွေအများစုကလောကနဲ့သက်ဆိုင်သောအရာတွေဖြစ်တယ်ဆိုရင်သင်ဒီလောကကိုချစ်သောသူဖြစ်တယ်ဆိုတာကိုသင်ရဲ့မျက်ရည်တွေကပေါ်ပြနေတယ်ဒါပေမဲ့ပျောက်ဆုံးဝိညာဉ်တွေအတွက်ချစ်ပြီးတော့မှငိုကြွေးလာပြီဆိုရင်တဲ့ဒီဖျားကင်ရှိမှမှာဖျားနှလုံးသားနဲ့ထတ်တူကြတော်သူဖြစ်လာတယ်။အာမင်။မျက်ရည်မျက်ခွန်းနဲ့ပျောက်ဆုံးဝိညာဉ်တွေဆူတောင်းတော်သူတွေဖြစ်ပါစေ။ဖျားထူကောင်းချီးပေးပါစေ။ဟာလေလုယာ။အာမင်။ခရစ်တော်က तू အရန်ချစ်တဲ့ယေရှုက तू အရန်ချစ်တဲ့ယေရုရှလင်အတွက်မျက်ရည်ကျတယ်။ तू အရန်ချစ်တဲ့လာစုတည်သွားတဲ့ခါမှာမျက်ရည်ကျတယ်။ तू ရဲ့အရန်ချစ်ရတဲ့အဖခမီးတော်သူ့ကိုမျက်နာလွှဲလိုက်တဲ့ချိန်မှာ तू ငိုကြွေးရတယ်။သူရန်ချင်းရတဲ့သင်နဲ့ကျွန်ုပ်တို့ तू မျက်ရည်ကြတယ် hallelujah तू ငိုကြွေးတယ် hallelujah amen ယေရှုခရစ်တော်ကသင်နဲ့ကျွန်တော်တို့ငိုကြွေးတော်သူဖြစ်တယ်ယေရှုခရစ်တော်ကသူချစ်ရတဲ့အရာတွေအတွက်ငိုကြွေးတော်သူဖြစ်တယ် तू ချစ်ရတဲ့ထဲမှာ तू တိုက်ရဖို့ကားရဖို့တော့ तू तू လူတွေအထင်လွဲခံရလို့ငိုကြွေးတာတခုမှမပါဘူးဟောငါမှာတော့လူတွေကိုချစ်လိုက်ရတာတော့လာပြီးတော့မှဝင်ငှလိုက်ရတာပြောလိုက်ရနိုင်ငံတော်အကြောင်းအခုတော့ငါ့ကိုကြာဖို့နဲ့ရိုက်ကြတယ်ကြည်စမ်းဆိုတော့ငါတနာလိုက်တာငါဘဝတနာစရာကောင်းလိုက်တာသူကသူကြည့်ဘယ်တော့မှမငိုဘူးအဲ့လိုငိုတာကျွန်တော်တို့တွေကိုကိုကိုအရင်တနာတတ်တာဟဲ့ငါ့ကိုအဲ့လိုပြောတာရေလခံစားတာငိုကြွေးပြီအဲ့ငိုကြွေးတာဘာကြောင့်လဲဆိုအရင်စစ်လိုက်ရင်ငါ့ကိုအဲ့လိုပြောတာပြောရလိုက်တာကိုကိုကိုတနာပြီးငိုတာအဲ့ကြတဲ့မျက်ရည်ကပုံများတယ်ငါကိုအသေးခွဲသွားတာငါကိုသစ္စာဖောက်သွားတာငါကိုဒီလိုလှုပ်သွားတာငါဒီလောက်ဒီလှုပ်ခဲ့ရငါကိုဒီလိုမျိုးလှုပ်သွားရလားဆိုပြီးတော့မှငါရဲ့ခံစားချက်တွေကိုဘယ်သူမှနားမလည်ပေးနိုင်ဘူးဆိုပြီးတော့မှအမလေးငါအရင်တနာဖို့ကောင်းတာပဲဆိုငိုကြတာကျွန်တော်ရဲ့မျက်ရည်တွေကလေယေရှုကအဲ့အတွက်မျက်ရည်မကြားခဲ့ဘူးသူမျက်ရည်ကြားတာကသင်နဲ့ကျွန်တော်တွေ့ဖြစ်တယ်ဟာလေလုယာဘာကြောင့်လဲသင်နဲ့ကျွန်တော်ကိုအရင်ချစ်တဲ့ယေရှုဘုရားဖြစ်တယ်ဟာလေလုယာအာမင်ထိုနေ့၎င်းမယ့်ညီကိုမှမတော်ပေါ်လူကလည်းပဲဘုရားခင်ပြီးတော့ဝင့်တင်ခြင်းတော်မျက်ရည်ကြားတယ်။ဘာအတွက်မျက်ရည်ကြားလဲဆိုတော့ကျမ်းစာထဲမှာတွေ့ရတယ်ဓမ္မတော်ဝိတုအခန်းကြီး20အငယ်37မှာထို့ကြောင့်စောင့်ရှောက်၍နေကြလော။ငါသည်၃နှစ်ပတ်လုံးနေညမပြတ်လူအပေါင်းတို့ကိုမျက်ရည်နဲ့တကွဆုံးမ၍နေကြောင်းကိုအောင်းမိကြလော။၃နှစ်ပတ်လုံးမျက်ရည်ကြားတာဘာအတွက်မျက်ရည်ကြားလဲ။အိုး तू ဝင်ရတဲ့သူတွေအတွက်ပျောက်ဆုံးဝိညာဉ်တွေအတွက် तू ကြည့်ရှုရတဲ့တိုးတော်စုတွေအတွက် तू တွင်တင်ပေးနေရတဲ့ဝိညာဉ်သားသမီးတွေအတွက်မျက်ရည်ကြားပြီးတော့မှ तू ကတွင်တင်ပေးနေတာ။အဲ့တော့ဆိုထင်ရှားတယ်သူ့ရဲ့မျက်ရည်တွေကဘာကြောင့်လဲသူချစ်တဲ့အရာတွေသူဘာတွေကိုချစ်လဲဖျားပေးသောတိုးတော်စုတွေကိုချစ်တယ်ဖျားပေးသောအသင်းတော်ကိုချစ်တယ်ဖျားပေးသောအမှုတော်မြတ်ကိုချစ်ချင်းမြတ်တာနဲ့ဆောင်ရွက်တဲ့ခါမှာမျက်ရည်ကျလာတယ်ဒီနေ့သင်ဖျားရဲ့အမှုတော်ကိုဆောင်တဲ့ခါမှာမျက်ရည်တွေကျပါလိမ့်မယ်အဲ့ဒီမျက်ရည်ကဒီမှုတော်ကိုချစ်လို့ကျတဲ့မျက်ရည်ဟုတ်ချင်မှာဟုတ်မယ်ငါဒီလောက်လှုပ်ပြီးမှသင်ဥစ္စာကငါ့ကိုအဲ့လိုဆုတယ်ဆိုပြီးတော့ကျတဲ့မျက်ရည်ဖြစ်ကောင်းပြမယ်ငါကိုကြတော့အရှိကိုမထွက်ခိုင်းငါအမြဲတမ်းအလှငွေကောက်ရင်နောက်ဆုံးတန်းမှာပဲပုံလေးကိုက်ပြီးကိုက်ကောက်ရတယ်လူတွေများကျက်ရှိကိုထွက်တဲ့ခါလှလှပပနဲ့မြင်ငါဘယ်တော့မှငါ့ကိုအလှဲ့မပေးဘူးဆိုတော့အိုးမျက်ရည်ကျတာတိုက်ဆိုင်မှုရှင်ခွင့်လားနော်အဲ့လိုမျက်ရည်တွေကျတတ်တဲ့ကျွန်တော်တို့ကကိုကိုကိုတနာလို့ဒါမဲ့ပေပေါ်လူကသူကျရတဲ့မျက်ရည်ကလူတွေအတွက်ဖြစ်တယ်ပျောက်ဆုံးဝိညာဉ်တွေအတွက်ဖြစ်တယ်ဖရားရဲ့အမှုတော်မြတ်အတွက်ဖြစ်တယ်။နောက်တဲ့နှစ်ကောအခန်းကြီးနှစ်အငယ်၄မှာအလွန်ညှိုးငယ်ပူပန်သောစိတ်နဲ့မျက်ရည်အများကြလေသင်တို့အားငါရေး၍ပေးလိုက်၏။သင်တို့ကိုစိတ်နာစေခြင်းကငါရေးသည်မဟုတ်။ငါသည်သင်တို့အားအလွန်ချစ်သောမေတ္တာစိတ်ကိုသင်တို့သိစေခြင်းကငါရေးတယ်။ဒီစာကိုရေးတဲ့အခါမှာသူမေတ္တာအယံရှိလွန်းလို့အယံချစ်လွန်းလို့အယံဖြစ်စေခြင်းလွန်းလို့မျက်ရည်ချလာတယ်။ကျွန်တော်ပြောပြခြင်းနဲ့ညီကိုမှမတို့လူတွေတိုင်းလူတိုင်းကလေသူချစ်သောအရာတွေအတွက်မျက်ရည်ချတတ်တယ်။သူချစ်တော့ရာကငွေကြေးဖြစ်တယ်ဆိုအဲ့ငွေကြေးဆုံးရှုံးမှုဖြစ်တဲ့ခါမှာကိုစိုက်ထားတဲ့အရင်ပြန်မပေါ်လာပဲလုပ်ငန်းကဆုံးရှုံးသွားတဲ့ခါမှာမျက်ရည်ကြားဘာကြောင့်လဲသူချစ်တာငွေဖြစ်နေလို့ဒါပေမဲ့ဖယားကိုချစ်တော့သူကအဲ့ငွေကြေးဆုံးရှုံးသွားလဲပဲအဲ့အတွက်မျက်ရည်မကြားတတ်ဘူးဖယားပြင်ဆင်တော့အမှုတော်မြတ်အတွက်ပဲမျက်ရည်ကြားတယ်အာမင်ဟာလေလုယာဒါကြောင့်နှလုံးသားများကိုဒီနေ့မနက်ခင်မှာကျွန်တော်တို့ပြန်လဲပြင်ဆင်ရအောင်ညီကိုမောင်နှမတို့ခရစ်တော်နဲ့ထတ်တူမျက်ရည်ကြားခြင်းကအတင်အတွက်ကြီးမားတဲ့ကောင်းကြီးမင်္ဂလာဖြစ်စေတယ်ဘာကြောင့်လဲဆိုကျမ်းစာထဲမှာဆာလံအခန်းကြီး126အငယ်9နဲ့6မှာမျက်ရည်ချလျက်မျိုးစေ့ကျဲသောသူတို့သည်ရှင်လန်းလျက်စပါးရိပ်ရကြလိမ့်မည်မျက်ရည်ချလျက်ကျဲရန်မျိုးစေ့ကိုဆောင်၍ထွက်သွားသောသူသည်ကောင်းလိုက်များကိုဆောင်လျက်ရှင်လန်းသောစိတ်နဲ့အမှန်ပြန်လာလိမ့်မည်ဟာလေလုယာမျက်ရည်ဆိုတာကောင်းကြီးမင်္ဂလာဖြစ်တယ်ဖျားတင်တဲ့ဝင်တင်ခြင်းတွေမျက်ရည်ချခြင်းကကောင်းကြီးမင်္ဂလာဖြစ်တယ်လောကအတွက်တင်ကြတဲ့မျက်ရည်ကကောင်းကြီးစင်မှာမဟုတ်ဘူးဒါမဲ့ဖျားဝင်တင်ချစ်အတွက်မျက်ရည်ကျပြီးဆိုရင်မျက်ရည်ကျပြီးမျိုးစေ့ကျဲရတယ်မျက်ရည်ကျပြီးအမှုဆောင်ရတယ်မျက်ရည်ကျပြီးတော့မှအိုးကိုရောပျောက်ဆုံးဝိညာဉ်တွေအတွက်ဆူတောင်းနေတယ်ဆိုရင်အဲ့ဒီရကတင့်တွေ့ကြီးမားသောရိတ်သိမ်းခြင်းဖြစ်စေတယ်နိုင်ငံတိုင်းနိုင်ငံတိုင်းကိုကြည့်တဲ့အခါမှာကျွန်တော်တို့ church history ကိုလေ့လာတဲ့အခါမှာ note မှုတွေကြီးမားစွာဖြစ်တယ် revival history ကိုပြန်လေ့လာတဲ့အခါမှာအဲ့ note မှုတိုင်းရဲ့အစမှာဘာနဲ့စလဲဆိုမျက်ရည်နဲ့စတယ်ငိုကြွေးခြင်းနဲ့စတယ်။노ထမှုမတိုင်ခင်မှာဘာနဲ့ဘာအရင်လာလဲဆိုရင်မျက်ရည်ကြခြင်းကအရင်လာတယ်။ဟာလေလုယာ။မျက်ရည်ကြခြင်းအနောက်မှာအင်မတန်ကြီးမားတဲ့노ထမှုတွေကတိုင်းနိုင်ငံတွေကိုလှုပ်ခါသွားတယ်ဆိုတာကိုတွေ့ရတယ်။ ။ကြောင့်တင်းသည့်မြန်မာနိုင်ငံမှာနေပြီးဒီနိုင်ငံအတွက်မျက်ရည်ချပြီဆိုရင်ဒီနိုင်ငံထဲမှာကြီးမားသောနှုတ်ထမှုကတက်ရောက်လာတော့မှာဖြစ်တယ်။ဟာလေလုယ။အာမင်
။အာမင်
။ဒီနေ့တင်းမျက်ရည်ချဖို့လိုတယ်။ဘုရားသခင်ရဲ့နိုင်ငံတော်အတွက်ဖြစ်တယ်။အဲ့တော့တင်းချစ်တဲ့ຢာတွေဆွဲလန်းနေတဲ့ຢာတွေအတွက်တင်းသေးချပေါ့မျက်ရည်ချမှာပဲ။ဒါကြောင့်မလို့သခင်ဝင်တင်စီတဲ့အရာကိုသင်ဝင်တင်တက်လာတယ်ဆိုရင်တနည်းအားဖြင့်သခင်ချစ်တဲ့အရာတွေကိုသင်ချစ်တက်လာတယ်ဆိုရင်သင်မျက်ရည်ချပြီးငိုကြွေးလာတယ်ဆိုရင်ထိုသခင်ရိတ်သိမ်းတဲ့ကြီးမားသောကောင်းကြီးမင်္ဂလာတိုင်းသင်ကပြန်ရိတ်သိမ်းရမှာဖြစ်တယ်။အဲ့တော့ဝင်တင်ခြင်းကမျက်ရည်တွေနဲ့မွေးဖွားလာတယ်။ညီကောင်မတို့သင်ယခုချိန်မှာတချို့သောသူတွေကိုယ့်ရဲ့ခင်မွန်းတဲ့ပြောင်းလဲဖို့ကိုယ့်ရဲ့ရောက်ခမပြောင်းလဲဖို့ကိုယ့်ရဲ့အမေဖေပြောင်းလဲဖို့ဆွေမျိုးတွေပြောင်းလဲဖို့ရန်အတွက်ဝင်တင်ခြင်းခံရပြီးငိုကြွေးနေရတဲ့သူတွေရှိလိမ့်မယ်။နေတိုင်းသူတို့အတွက်ဆူတောင်းတိုင်းမှာငိုကြွေးနေရတဲ့သူရှိတယ်ဆိုရင်ကျွန်တော်တရင်ကောင်းပြောပြခြင်းနဲ့အဲ့ဒီမျက်ရည်တွေကိုဘုရားသခင်ကဘူးတော်ထဲမှာတင်ဆက်ထားတယ်။ဟာလေလုယာ။အဲ့ဒီမျက်ရည်တွေကပျောက်ပြတ်မသွားဘူး။အဲ့ဒီမျက်ရည်တွေရဲ့ကောင်းကြီးမင်္ဂလာအဖြစ်နဲ့ဘုရားပြောင်းပြီးသင်ရဲ့လက်ထဲမှာအနံ့ပေးမှာဖြစ်တယ်။ဒါကြောင့်သင်ငိုကြွေးတဲ့မျက်ရည်တွေကနိုးထမှုကိုသေဆောင်တဲ့မျက်ရည်ဖြစ်တယ်။သင်ငိုကြွေးတဲ့မျက်ရည်တွေကလူရည်အသက်တာပြောင်းလဲခြင်းအတွက်ဖြစ်စေတဲ့ကောင်းကြီးမင်္ဂလာဖြစ်တယ်။သင်ငိုကြွေးနေတဲ့မျက်ရည်ကဘုရားရဲ့လက်တော်ကိုလှုပ်ရှားစေတဲ့တကူတော်ကိုသေဆောင်နေတဲ့မျက်ရည်ဖြစ်တယ်။အာမင်။ဟာလေလုယာ။ကောင်းမြတ်တော်ဘုရားလက်ခုပ်တီးပြီးချီးမွမ်းရ။ဟာလေလုယာ။မျက်ရည်ချပါ။ဘုရားဝင်တင်စေတဲ့ရအတွက်မျက်ရည်ချပါ။အဲ့အတွက်ကြီးမားသောကောင်းကြီးမင်္ဂလာရှိတယ်။ကောင်းကြီးမင်္ဂလာတော့ပြန်ကျွန်တော်တိုက်တွေကားတွေလောကစီးစိမ်တွေသွားပြေးမမြင်နဲ့။ဟာအဲ့ဒါတွေကကွယ်ပြောက်သွားနိုင်တဲ့အရာတွေ။ဖျားပေးတဲ့ကောင်းကြီးမင်္ဂလာသင်ကိုယ်တိုင်ဝိညာဉ်အတ္တတာမှာခံစားလာရပြီဆိုရင်ဟာအဲ့ဒီတိမ်တောင်းချီနေတဲ့အရာတွေကဘာမှမဟုတ်တော့ဆိုတော့သင်နားလည်လာလိမ့်မယ်။ကိုယ်တိုင်ကြုံမှသိတယ်အဲ့ဒါကကိုယ်တိုင်ခံစားမှုမှသိတာ။တခြားစီပဲ။လောကရဲ့ပျော်ရွှင်မှုနဲ့ဖျားပေးတဲ့ဝမ်းမြောက်ခြင်းတခြားစီပဲဖြစ်တယ်။လောကရဲ့ကောင်းကြီးမင်္ဂလာနဲ့ဖျားပေးတဲ့ကောင်းကြီးမင်္ဂလာတခြားစီဖြစ်တယ်။အင်မတန်ကိုကောင်းတဲ့ကောင်းကြီးမင်္ဂလာသင်ရဲ့တက်တာထဲမှာရောက်ရှိလာမယ်။နမနှစ်ချက်ဝင်တင်ခြင်းဖရားရဲ့ဝင်တင်ခြင်းကစင်ခြင်းသုံးသက်ခြင်းနဲ့စတင်တယ်။ It starts with contemplation. Contemplation လို့သုံးပါတယ်။မြေမိခင်ကြီးတဲ့ငယ်လေးမှာထိုစကားကိုကြား၍ငါသည်ထိုင်၍အင်တာကာလပတ်လုံးငိုကြွေးမြည်တမ်းလျက်အစာရှောင်လျက်နေ၍ကောင်းကင်ဘုံရှင်အရှင်ဘုရားသခင်ရှေ့တော်၌ဆူတောင်းသောပတနာဟုမူကားဒီနေရာမှာဗာပြောတာဆိုတော့နေမိကငါထိုင်၍အင်တာကာလပတ်လုံးမျက်ရည်ချနေတယ်ငါထိုင်၍ဆိုတဲ့ຢာလေးပါတယ်သူမျက်ရည်ချနေတယ်ဒါအဲ့ငိုကြွေးမျက်ရည်ချခြင်းနဲ့သူမပြီးသွားဘူးညီကောင်မတို့ကျွန်တော်ရဲ့အသက်တာထဲမှာလေကျွန်တော်ရဲ့ဝင်ထုတ်ဝင်ပို့တွေအတွက်ဘုရားတင်စေတဲ့ဝင်ထုတ်ဝင်ပို့တွေအတွက်ကျွန်တော်တို့အဲ့အတွက်မျက်ရည်ချကြတယ်လူတွေတက်တာပြောင်းလဲဖို့အတွက်မျက်ရည်ချကြကိုအမှုတော်မျက်အောင်မြင်ဖို့အတွက်မျက်ရည်ချပြီးဆူတောင်းတယ်ဒါပေမဲ့ကျွန်တော်တို့နောက်ထပ်ခြေလက်မလန်းမိတဲ့အရာကဘာလဲဆိုရင် contemplation ဖြစ်တယ်စင်ကျင်သုံးသက်ခြင်း contemplation ဆိုတဲ့စကားလုံးကကိစ္စတစ်စုံတစ်ခုကိုအပြန်ပြန်အလန့်လန့်ဖင်တပြန်ခေါင်းတပြန်သုံးသက်တာဖြစ်တယ်ဒီဖုန်းကိုကျွန်တော်ကအပြန်ပြန်အလန့်လန့်เนาะအသေးစိတ်ပေးပြန်ညာပြန်ကြည့်ပြီးတော့မှအပေါ်အောင်အကုန်ကြည့်ပြီးတော့မှလေ့လာသုံးသက်တာ contemplation လို့ခေါ်တယ်။အပြန်ပြန်လှန်လှန်အထက်ထက်အခါကစင်ကျင်သုံးသက်ဖို့ရန်အတွက်လိုအပ်တယ်။သင်ရဲ့အသက်တာထဲမှာဖျားပေးသောဝင်တင်ခြင်းကိုဆူတောင်းပြီးမျက်ရည်ချယုံနဲ့မရဘူး။အဲ့ဒီအရာကိုအောင်မြင်ဖို့ရန်အတွက်အဲ့ဒီအရာကိုလှုပ်ဆောင်နိုင်ဖို့ရန်အတွက်သင်ရဲ့အသက်တာထဲမှာစင်ကျင်အောင်မြင်ခြင်းရှိဖို့လိုအပ်တယ်။ contemplation ရှိဖို့လိုအပ်တယ်။အဲ့ဒီကဘာပြောလဲဆိုရင် reflection အချိန်ချင်းခါခါထပ်ခါတလဲလဲဒါကိုစဉ်းစားနေတာသင်ရတဲ့ဒါမှအဲ့ဒါကို processing ဒီအကိစ္စအောင်မြင်ဖို့ရတဲ့ငါဘာတွေလုပ်ရမလဲ process ဘာတွေလုပ်ရမလဲဆိုတဲ့အရာကိုသင်စဉ်းကျင်အောင်မေ့နေတာအဲ့ဒီကသင်ရတဲ့ဒါမှ meditate လုပ်နေတာအောင်မေ့နေဘုရားသခင်ဒီအထဲမှာဘာလုပ်စေချင်တာလဲဘလို့ပုံဖော်စေချင်တာဘလို့ဖြစ်စေချင်တာလဲဆိုပြီးဘုရားမြင်တဲ့အမြင်ကနေချင်းကပ်ပြီးတော့မှကိုယ့်ရဲ့ winter ကိုပြန်ပြီးကြည်တာဖြစ်တယ်ဥပမာပြောရရင်ကျွန်တော်တို့တရားဟောတဲ့ခါမှာတရားဟောချက်ကိုကျွန်တော်တို့က contemplation လုပ်ရတယ်ကြောရိုးဆွဲတယ်ထဲဆရာရှိတာထဲတယ်ဘာတွေပြောမလဲဆိုတော့ပြင်ဆင်တယ်အဲ့ဒီအရာကိုချက်ချင်းစင်ပေါ်မှာတက်ဟောလို့မရဘူးအဲ့ဒါကိုကျွန်တော်တို့ကဘာပြန်လုပ်ရလဲဆိုတော့ပြန်လဲစင်ကျင်သုံးသပ်ပြီးအထက်ထက်အခါခါအဖန်ဖန်အိုးကျွန်တော်တို့ကဘတ်ပေါင်းဆိုတာနေစဉ်းစားဒါဆိုရင် doctrine ကမှားနိုင်တယ်လားဒီလိုဆိုရင်ဒီလိုမျိုးပုံစံမျိုးမိခွန်းနေရှိလာနိုင်လားအဖက်ဖက်ခနေပြီးတော့မှကျွန်တော်တို့ပုံဖော်ရတယ် story တစ်ခုကိုပြောမယ်ဆိုရင်လည်းပဲကျန်းစာတွေကပတ်သက်တဲ့ Lazarus ကိစ္စပဲဖြစ်ဖြစ် PTU ကိစ္စပဲဖြစ်ဖြစ်နော်ဘလို့ကိစ္စပဲဖြစ်ကျွန်တော်တို့ story တစ်ခုကိုပြောတော့မယ်ဆိုအဲ့ story တစ်ခုကိုဖိနေပြန်ကောင်းတယ်ဗျာအကုန်လုံးမှွေနာပြီးအဖက်ဖက်ကနေလေ့လာသုံးသပ်တဲ့အခါမှာတရားဟောချက်က weak ကွာသွားတယ် deep ဆိုတဲ့နည်းနည်းမှုကွာသွားတယ် ။အုံနောက်ကနေစင်ကျင်ပြီးတော့မှစဉ်းစားပြီးတော့မှအစဉ်ပြောင်းလေးပြင်ဆင်ပြီးစင်ပေါ်တက်ပြီးဟောတဲ့တရားဟောချက်တပုံးနဲ့တေချာသုံးသက်ဝေဖန်ပိုင်းချပြီးအထက်တအခါခါပြင်ဆင်ထားတဲ့နှုတ်ကပတ်တော်ရဲ့ဝိတ်ချင်းကအရန်กว่าတယ်။ deep ချင်းကအရန်กว่าတယ်။နည်းနည်းမှုချင်းကအရန်กว่าတယ်။အိမ်တဲ့အိမ်ကို renovation လုပ်တဲ့အခါမှာကိုတော့အဲ့အဲ့ဒီ move ဖြစ်နေတယ် renovation လုပ်တဲ့အခါမှာပင်ဖြစ်တယ်လို့အစင်ပြေတယ်လို့လုပ်လို့မရဘူးလုပ်လိုက်ရင်အကုန်အာကမောက်ကမာတွေဖြစ်လာတယ်အယောင်တွေကချိတ်ဆက်မှုမရှိဘူး theme color တွေလွဲကုန်တယ်နော်အရှိအိမ်ကိုဝင်လာတဲ့အခါမှာအယောင်ကတစ်မျိုးအထဲရောက်သွားတဲ့အခါမှာအိမ်ခန်းကအယောင်တစ်မျိုးမိဖို့ဆောင်ကအယောင်တစ်မျိုးနော်အိမ်ခန်းကအယောင်တစ်မျိုးရေချိုးခန်းဝင်တော့ကြောက်ကြောက်ခင်းထားတဲ့ကြောက်ပြားနဲ့ပြင်ဆင်ထားတဲ့အယောင်တွေကအယောင်တစ်မျိုးအကုန်လုံးနော်ဒါဟိန္ဒူဘလူတဲကိုရောက်သွားတယ်လို့ခန်းစားရလိမ့်မယ်နော်အယောင်ပေါင်းဆိုနဲ့ဆူဆူပြပြနေပေါ့နော်အဲ့လိုအိမ်မျိုးတော့ကျွန်တော်ရှာရှာပပကျွန်တော်မူဆယ်မှာတိမ်တွေးခဲ့ပူတယ်တော်တော်ထူးဆန်းထူးဆန်းတယ်ခလီကလည်းမျိုးစုံပဲအကြောင်းလင်းလေကနော်စတီလိုလှုပ်လိုက်နော်ကျွန်းနဲ့လှုပ်လိုက်တန်နဲ့လှုပ်လိုက်ဟာလေကတွေလည်းအများကြီးပဲထူးဆန်းတယ်အဲ့ဒီအိမ်ကအယောင်ကလည်းပဲမျိုးစုံပဲအရှိကကြည့်လိုက်အယောင်တစ်မျိုးအနောက်ကကြည့်လိုက်အယောင်တော့ဘေးကကြည့်လိုက်အယောင်တစ်မျိုးအတွင်းဝင်လိုက်တော့လည်းအယောင်တစ်မျိုးစီအရန်ထူးဆန်းတဲ့အိမ်တစ်လုံးကျွန်တော်ရှာရှာပပတွေးခဲ့ပူပါတယ်ဘာလို့ဖို့လိုရလဲဆိုတော့ contemplation လို့ဖို့လိုရတယ်ဒါကိုဒီထက်မှ architect လုပ်တဲ့သူတွေရှင်လက်ထောင်ပြပေးပါအောင်เนาะ decoration တွေ architect တွေရှိတယ်เนาะကျွန်တော်ပြောတဲ့အရာကိုသူတို့ပို့သဘောပေါက်လိမ့်မယ်ဒီနေရာလေးဆိုရင်ဒီအရာလေးနဲ့ဒီ lighting လေးထည့်ရင်ကောင်းမလားမျက်နှာချက်ကို lighting က drop light ကဘယ်လိုထားမလဲဘေးနားကเนาะ hand lighting တွေကဘယ်လိုထားမလဲပြီးရင်ကြမ်းကင်းကဘာနဲ့ light ကနဲ့အရာအဆက်မှုရှိလားအကုန်ချိန်ရတာသူရအကွက်တွေသူရအစင်းတွေအစားထည့်ပြီးတော့မှ contemplation အများကြီးလုပ်ရတယ်စင်ကျင်သုံးသက်တဲ့အဖက်မှန်ခါခါစင်ကျင်သုံးသက်တဲ့ခါမှာအဲ့ဒါကဘာကိုဖြစ်စေလဲဆိုရင်အလုတ်လုတ်တဲ့ခါမှာလှင်မြန်စွာပြီးစီးစေတယ်တိတိယောက်ယောက်အောင်မြင်မြင်လုံနိုင်တယ်အခုနေဟမိကသူထိုင်နေတဲ့လေးလကြာသွားတယ်အဲ့လေးလကာလအတွင်းမှာမျက်ရည်ကြာပြီးငိုကြွေးနေလို့မကဘူးသူဘာလုပ်နေလဲဆိုရင်သူစင်ကျင်အောင်မိတယ်သူသုံးသက်နေသူညှော်လင့်နေသူပြင်ဆင်နေတယ်ဘယ်လောက်တော့ပြင်ဆင်လဲဆိုတော့ကျွန်တော်ခံမှန်းကြည့်တယ်ဘာကြောင့်လဲဆိုတော့သူပြင်ဆင်ခြင်း contemplation ဘယ်လောက်လုပ်ထားလဲဆိုတာသူရှင်ပြင်ရှေ့ရောက်တော့ရှင်ပြင်မေးတဲ့မေးခွန်းပြန်ဖြေတဲ့အချိန်မှာအဖြေပါတယ်ပေါ်လာတယ်မင်းဘယ်တော့ပြန်လာမလဲချက်ချင်းပဲပြောနိုင်တယ်ကျွန်တော်ဒါရိုက်တာလုပ်မယ်ဒါရိုက်တာလုပ်မယ်ဒီ plan ဒီလိုလုပ်မယ်ဒီလို plan အကုန်လုံးပြောနိုင်တယ်ဘာကြောင့်လဲသိလား तू ကငိုကြွေးရုံသက်သက်မလုပ်ဘူးထိုးဝင်ပို့ဝင်ထုတ်ဝင်ပို့တနည်းအားဖြင့်ထိုးဝင်တင်ခြင်းတွေက तू ကအပြန်ပြန်အလန့်လန့်စင်ကျင်သုံးသက်နေရဆိုတော့ကိုတွေးရတယ်အဲ့ဒီအရာကတခြားသူတွေနဲ့ကွာခြားသွားတယ်ကျွန်တော်တို့အားလုံးဝင်တင်ခြင်းကိုခံရလိမ့်မယ်ကျွန်တော်တို့အမှုတော်ဆောင်တွေဝင်တင်ထားတဲ့သူတွေဖြစ်ကြတယ်ဝင်တင်ခြင်းခံရဒါပေမဲ့အဲ့ဝင်တင်ခြင်းတဲမှာ contemplation လောက်တဲ့သူနဲ့မလောက်တဲ့သူအရန်ကွာသွားရောအဲ့ဒီအမှုတော်မြတ်ကအရန်ကွာသွား The City အသိန်းတော့ဘာကြောင့်ဒီလိုအရှိန်ုံနဲ့ဘယ်ဘက်ကပဲကြီးကြီးတကယ်ကိုအားကြရတဲ့အခြေအနေမျိုးဖြစ်လာတယ်လဲဆိုရင်ကျွန်တော်တို့ခေါင်းဆောင်တွေကအုံနောက်ကြီးပေါက်ထွက်မတဲ့ contemplation လောက်တယ်ကိစ္စတကူအမြဲတမ်းစင်ကျင်သုံးသပ်နေ။နေအမိအသေးစိတ်သူစဉ်းစားမှာပဲ။ငါဟိုရောက်ရင်ဘယ်နေ့ရောက်မလဲ၊ဘယ်ချိန်ရောက်မလဲ။ရောက်တဲ့နေ့မှာငါဘာလုပ်မလဲ။အဲ့ဒီထဲမှာတော့စောင့်မဲ့တကားကဘယ်နှခုရှိလဲ။ဝေါ်ကနေနိုင်ရန်ကအပေကအရှိကဘယ်လောက်လဲ။ဂိုက်ဘယ်လောက်ရှိသလဲ။အားလုံးပတ်ပတ်လဲဆိုရင်တကားပေါက်ဘယ်နှခုထည့်ရမလဲ။အဲ့ဒီတကားပေါက်တွေ့တော့ဘာတကားကိုသုံးမလဲ။ဒီတကားပေါက်ရဲ့တစ်ခုနဲ့တစ်ခုရဲ့အကွာဝေးကငါဂိုက်ဘယ်လောက်ထားမလဲ။အဲ့ဒီဂိုက်တစ်ခုချင်းစီတိုင်းရဲ့ဂျားထဲမှာထည့်မဲ့အုပ်အလုံးကြီးတွေကဘယ်လောက်ကုန်ကြမလဲ။အကုန်လုံးသူခုနှစ်ပလိတ်လုံးနေတာ။ဒီမျိုးရိုးကြီးတစ်ခုလုံးကမြင်ရတဲ့နယ်ပယ်မှာပြိုကျပျက်စီးနေပြီမဲ့သူ့ရဲ့မျက်စိမြင်တဲ့အခါမှာပုံဖော်ခြင်းထဲမှာသူကအဲ့ဒါကသူ့ရဲ့လုပ်ငန်းစဉ်ကလှုပ်ဆောင်နေပြီလုပ်ငန်းစဉ်ကမစသေးဘူးဒါပေမဲ့သူ့ရဲ့အတွေးခေါ်ထဲမှာလုပ်ငန်းစဉ်ကစနေပြီဒါကြောင့်မလို့သူရောက်ရောက်ချင်းထဲမှာအုပ်ပနှလုံးကုန်မလဲဆိုတော့သူတိပီးသားဖြစ်တဲ့ကြောင့်ဘသူတွေကဘာအုပ်ကိုဘလို့ဖုတ်မလဲဘသူတွေကပြန်လှုပ်မလဲပြန်လှုပ်တဲ့သူဘယ်နှယောက်လိုအပ်မလဲအကုန်တွက်ချက်ပြီးသားဒါကြောင့်မလို့ဘယ်ရက်အတွင်းမှာပြီးမလဲဆိုတော့သူကောင်းကောင်းနိုင်နိုင်နေနေပြောနိုင်တယ်ရှင်ပြင်ပေးတဲ့အခါမှာဘယ်တော့ပြန်လာမလဲကျွန်တော်ဒီတော့ပြန်လာမယ်တတိကြကြပြောနိုင်တယ်ဘာကြောင့်လဲစင်ကျင်ပုံဖော်သုံးသက်ရုပ်လုံးဖော်ထားတယ်ဒါကြောင့်မလို့အလုတ်လုတ်တဲ့ခါမှာတိတိယောက်ယောက်လှင်းလင်းမြန်မြန်အောင်မြင်တယ်ညီကောင်မတော်တင်းရဲ့အလုတ်ကင်ရှိတယ်ဆိုရင်တင်းရဲ့အလုတ်ကင်ထဲမှာတခြားသူတွေလို့ဩငါအလုတ်တာဝန်ရှိတာပဲ job အလုတ်တာဝန်ငါမှရှိတာပဲဒီအလုတ်လေးပြအောင်ငါလှုပ်လိုက်ပါမယ်ဆိုတဲ့သူနဲ့ winter therapy contemplation လှုပ်ထားတဲ့သူရဲ့လှုပ်ဆောင်ခြင်းကအရန်กว่าတယ်ရလက်ချင်းအရန်กว่าတယ်တင်းလုံငန်းအောင်မြင်ခြင်းလားများများပုံဖော်ပါတင်းရတွေးခေါ်တဲ့မှာများများပုံဖော်ပါကျွန်တော်တို့အမှုတော်မြတ်အောင်မြင်ရခြင်းအကြောင်းအရာကများများပုံဖော်တယ်။ဘုရားခင်ဘလို့မြင်စေခြင်းလဲ။ဘုရားခင်ဘာကိုလှုပ်စေခြင်းလဲ။ဘုရားခင်တည်မှုရာထဲမှာဘလို့ဉာဏ်ပညာပေးခြင်းလဲ။ဘာနီးစနစ်တွေဘုရားခင်သုံးစေခြင်းလဲ။ဘုရားကလေအစဉ်ပြေသူလှုပ်တတ်တဲ့ဘုရားမဟုတ်ဘူး။အရာစနစ်ကြတဲ့ဘုရားဖြစ်တယ်။တိကျသေးကြတဲ့ဘုရားဖြစ်တယ်။စကေးနဲ့ဂိုင်းနဲ့အစအတိကျလှုပ်ဆောင်တော့ဘုရားဖြစ်တယ်။နော်ဤသင်္ဘောကိုစောက်တဲ့ခါမှာသင်္ဘောကစောက်ချင်တိုင်းစောက်လို့မရဘူး။နော်ဤအစဉ်ပြေသူလို့စောက်ခွင့်ဘုရားမပေးဘူး။ငါပြောတဲ့အတိုင်းအတိကျဂိုင်း တုံးရမဲ့တစ်သားတုံးရမဲ့တစ်ဆေးအတိအကျလောက်ခိုင်းတယ်ထိုနေ့၎င်းမဲ့မောရှေတဲတော်ကိုစောက်တဲ့ခါမှာလဲမောရှေစောက်ချင်တဲ့ပုံစံနဲ့စောက်ခွင့်မပေးဘူးဖေယားကတိတိကျကျတိုင်ဘယ်နှလုံးထည့်ရမလဲတန်းဘယ်နဲ့တန်းထည့်ရမလဲဘလို့ပုံစံမျိုးအဝတ်တွေကိုချုပ်ရမလဲဘာပစ္စည်းတွေကိုဘလို့ပုံစံပြင်ဆင်ရမလဲဆိုတော့အတိအကျစကေးတစ်ခုမှမရွေးဘဲနဲ့ပေါ်ပြပေးတော်ဖေယားဖြစ်တယ်ဖေယားဒီအရင်စနစ်ကျတော်ဖေယားကိုတင်ရထားပြီးမှတင်ရအလုတ်ထဲမှဖြစ်တယ်လို့လေရေလိုက်ငားလိုက်လေအစင်ပြောင်းအလုတ်လုံနေတဲ့ဆိုရင်ဘယ်တော့မှဘုံတော်မထင်ရှားဘူးညီကောင်မတို့အာမင်ဖျားပေါ်တော့ထင်ရှားစေခြင်းလား contemplate လုပ်ပါစင်ကြအောင်မေးသုံးတတ်ပါဒါနဲ့သက်ဆိုင်တဲ့အတွေ့အကြုံကျွန်တော်အကြီးအကျယ်ခံစားခဲ့ရတယ်2015ခုနှစ်မှာ The City စတာ2012ဖြစ်တယ်2013 14 15 3နှစ်တာလောက်ပဲရှိအရင်ကတော့ဥဆောင်နေတဲ့တင်းအုပ်ဆရာကျွန်တော်ပါဝင်ခဲ့တဲ့အသင်းတော်တွေမှာပေါ့ကိုယ့်ရဲ့ရှေ့မှာတင်းအုပ်ဆရာရှိနေတော့သူပေးတဲ့အလုပ်တာဝန်လေးကိုကျွန်တော်လုပ်နေုံပဲအသင်းတော်တခါဘူးမြကိုယ်တိုင်ကိုကြမဆဘူးဒါမှ2012မှာ The City တင်းတော်ကျွန်တော်အစာပြုတဲ့အခါစပြီလူတွေကိုစပြီပြုစုရပြီဒီအသင်းတော်ကိုရှေ့ဆက်သွားနိုင်ဖို့ရန်အတွက်ပြင်ဆင်ရပြီ2012 2013 2014ဟာမျက်ရည်မြောက်များစွာကြာရတယ်ငိုရတယ်ဘုရားပေးတဲ့ဝင်တင်ခြင်းကပေါ်ပါတယ်ဆိုပေမဲ့မျက်ရည်ကြာရတယ်ငိုကြွေးရတယ်လှုပ်ဆောင်ရတယ်ပင်ပန်းရတယ်ကျွန်တော်တို့အတွေ့အကြုံတွေအများကြီးရတယ်ဉာဏ်ပညာအများကြီးရတယ်ဘုရားက divineနော်revelation နဲ့ပတ်သက်ပြီးတော့မှကျွန်တော်ကိုဖွင့်ပြပြီးယူပောင်းနဲ့ဖွင့်ပြပြီးစကားပြောတဲ့အရာလေးမြောင်များစွာခံစားဒါမဲ့ကျွန်တော်ရဲ့အသက်တာထဲမှာမမေ့နိုင်တဲ့အရာက2015ခုနှစ်မှာသူကယူပယုံအဖြစ်လည်းမဟုတ်ဘူးအတန်တော်အဖြစ်လည်းမဟုတ်ဘူးတခြားအရာတွေကိုမြင်စေခြင်းအဖြစ်မဟုတ်ဘဲနဲ့လူပုဂ္ဂိုလ်တရားအဖြစ်ကျွန်တော်ရဲ့အတွေးခေါ်မှုကအကုန်လုံးပြောင်းလဲသွားအောင်ဘုရားသခင်လုပ်ခဲ့တယ်2015ကျွန်တော်လှည့်တန်းရောက်နေပြီနော်ကျွန်တော်တို့ဒါလှည့်တန်းစင်တာရဲ့ဘေးနားမှာရှိတဲ့အဆောက်အဦမှာငားလွှာမှာလူ120လောက်ဆန့်တဲ့အခန်းမှာဖြစ်တယ်လူကပြေရှမ်းတယ်အဲ့ချိန်မှာသူစမ်းတဲ့အရာတစ်ခုကပါလဲဆိုကျွန်တော်တို့ရဲ့ mentor ဖြစ်တဲ့ Pastor Daniel Chua ကကျွန်တော်တို့ရဲ့ခက်ခဲမှုကိုသူမြင်တယ်အရန်အရှိန်ဟုန်တဲ့အသင်းတော်ကတိုးပွားလာတော့မြေနေရာဝယ်ဖို့လိုတယ်တကယ်ကိုအရှိန်ဟုန်နဲ့လှုပ်ဆောင်နိုင်ဖို့ရတဲ့လိုအပ်နေတယ်ဆိုတော့ကိုသူကတွေ့မြင်လာတယ်ကျွန်တော်ကဥဆောင်တဲ့ဘက်မှာအရန်နုနယ်သေးတဲ့ခါကျတော့အတွေ့အကြုံတွေများကြီးလိုအပ်နေတဲ့အချိန်ကာလလည်းဖြစ်ပါတယ်ဉာဏ်ပညာများကြီးလိုအပ်နေတဲ့အချိန်ကာလလည်းဖြစ်ပါတယ်အဲ့ချိန်မှာဒီကဘာမှာအဖွဲစီတစ်ခုရှိတယ်ဒီအဖွဲကဖျားကိုအရန်ချစ်ပြီးဝิญဉ်တော်နဲ့ပြေးသွားပြီးတော့မှစုစည်းထားတဲ့အဲ့လူတွေအဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေစုစည်းထားတဲ့အဖွဲစီဖြစ်တယ်သူတို့ရဲ့ကြွယ်ဝချမ်းသာမှုရဲ့တဝက်လောက်ကိုအမှုတော်မြတ်တွေပေးထားတဲ့လူတွေဖြစ်တယ်အဲ့တော့အဲ့ဒီငွေချေးတွေပေါ့နော်စုဝေးတဲ့အဖွဲတစ်ဖွဲရှိတယ်ဟာသူတို့ရဲ့ငွေချေးကအရန်များလွန်းတယ်ဘီလီယံနဲ့ချီပြီးရှိတယ်။အဲ့ဒါဒီအားလုံးကဘာအတွက်လဲဆိုရင်သာသနာအတွက်။အဲ့ဒီလူတွေနဲ့ဘတ်စတာဒန်နီယယ်ကသိတဲ့ခါကျတော့တတိယတော်ပြောလာတယ်။မင်းတို့အသင်းတော်အတွက်။အဲ့ဒီ channel လေးကိုငါချိတ်ဆက်ပေးခြင်းတယ်။ဟာအရန်စိတ်လှုပ်ရှားတယ်အရန်ရစ်ခုန်တာ။သူတို့က ministry တစ်ခုခုကိုကူညီပြီးဆိုဒေါ်လာသန်းနဲ့ချီပြီးကူညီတတ်တာဟုတ်။စဉ်းစားကြည့်။အဲ့ဒီအရာသာရရင်ကျွန်တော်တို့အမှုတော်မြတ်ကိုအကြီးအကျယ်လုပ်လို့ရမယ်။တကယ်ကျေတဲ့မြေနေရာကိုဝယ်လို့ရမယ်ဗိမ္မာန်တော်အကြီးအကြီးစောက်လို့ရမယ်အော်အများကြီးလုပ်လို့ရမယ်ဟာကိုယ့်ရဲ့ခေါင်းထဲမှာအများကြီးပေါ်လာပြီပေါ့ငွေကြေး channel တစ်ခုကိုချိတ်ဆက်ပေးမယ်အဲ့ဒီငွေကြေးကအင်မတန်တန်ရှင်းတဲ့ငွေကြေးဖြစ်တယ်အမှုတော်မြတ်တော်ပဲပြင်ဆင်ထားတဲ့ငွေကြေးဖြစ်တယ်အဲ့ဒါကိုသာရရင်မင်းတို့အများကြီးအောင်မြင်မယ်အများကြီးအလုပ်လုပ်နိုင်မယ်ပေါ့လေအောင်မြင်မယ်ဆိုတော့အလုပ်လုပ်နိုင်မယ်ပေါ့ဟာကျွန်တော်လည်းအရင်စိတ်ခုန်တာပေါ့လေရင်ခုန်စိတ်လှုပ်ရှားတာပေါ့အဲ့တော့ကျွန်တော်ပြင်ဆင်ပါတယ်အကောင်ဆုံးကျွန်တော်ပြင်ဆင်တယ်အဲ့တော့ဒီဖွဲ့စည်းရဲ့ကိုယ်စားလှယ်တယောက်လှုပ်လိုက်မယ်သူကအတွင်းရေးမှုဖြစ်တယ်အမျိုးသမီးတယောက်ရောက်လာတယ်အဲ့ဒီအမျိုးသမီးမြေရောက်လာခင်မှာကျွန်တော်ကိုကူညီပေးဖို့ရတဲ့ကျွန်တော်လှုပ်ဆောင်တဲ့မှုတွေထဲမှာလိုအပ်ချက်ရှိမှာဆိုလို့စင်ကာပူနိုင်ငံကကျွန်တော်အရန်ချစ်ရတဲ့เนาะတယောက်ပေါ့เนาะဒီဘတ်စတာဒန်နီရဲ့အသင်းတော်ကနေတင်းထောက်လူကြီးတယောက်ကိုကျွန်တော်စီပလန်လှုပ်ပေးလိုက်တယ်ဟောသူကလေရင်နဲ့အလင်းမြန်ကျွန်တော်ရှိတဲ့နေရာကိုရောက်လာပြီးတော့မှကျွန်တော်လှုပ်တဲ့ presentation တွေကျွန်တော်ရဲ့စဉ်းစားမှုတွေတွေးခေါ်မှုအားလုံးထဲမှာသူဝင်ပြီးတော့မှကိုညီပံပိုးပြီးတယ်လိုအပ်ချက်ရှိသွားမှာဆိုလို့ဟိုကတကယ်ကဘာနဲ့ချီပြီးအလုပ်လုပ်တဲ့သူကကျွန်တော်စီရောက်လာမှာလေရန်ကုန်မြို့မှာရှိတဲ့တော်သားစီကိုရောက်လာမှာဘာအတွေ့အကြုံမှမရှိတဲ့သူစီကိုရောက်လာမှာဘလောက်ဝိတ်များတယ်လဲဝိတ်ကြီးတယ်လဲဆိုတော့သူတို့ကကောင်းကောင်းသိတော့သူတို့ကစိတ်ပူပန်ပြီးကျွန်တော်စီရောက်လာပြီးဝိုင်းပြီးကိုညီပေးတယ်ဟာကျွန်တော်လည်းအကောင်းဆုံး presentation နဲ့ပြင်ဆင်ပြီးတော့မှဟာဘာဖြစ်ချင်တယ်ရန်ကုန်မြို့မှာဘာတွေလုပ်မှာဘာတွေလုပ်မှာဘာတွေလုပ်မှာအမှုတော်မြတ်တွေဘာတွေလုပ်မယ်ယူပါယုံနေထားကောင်းဆုံးပြင်ဆင်တယ်ကျွန်တော်တို့အကောင်းဆုံးပဲ the best ပဲအဲ့ထက်ပိုကောင်းအောင်ကျွန်တော်မလုပ်တတ်တော့ဘူးအကောင်းဆုံးကျွန်တော်လုပ်ထားတယ် အဲ့အနေနဲ့သူ3ရက်4ရက်လောက် Novo Day Hotel မှာတဲပြီးကျွန်တော်တို့နဲ့တွေ့ဆုံတယ်အဲ့ချိန်မှာလည်းကျွန်တော်တို့မှာတင်းထောက်လူကြီးဆိုတာမရှိတော့ကျွန်တော်တို့အတင်းတော်မှာပါဝင်နေတဲ့လူကြီးတချို့ကိုကျွန်တော်ကစူးစီးပေးထားတယ်သူကအဲ့လူကြီးတွေနဲ့စကားပြောတယ်ပြီးရင်ခေါင်းဆောင်တွေနဲ့စကားပြောတယ်တီးတန့်တွေ့ဆုံတယ်ကျွန်တော်နဲ့တီးတန့်စကားပြောတယ်ကျွန်တော်ရဲ့ leaders တွေနဲ့တီးတန့်စကားပြောတယ်အတင်းတော်ကိုသူက contemplate လုပ်ပြီးပေါ့နော်အပြင်းပြန်လှန်လှန်သူစင်ချင်းအောင်မသုံးတက်တယ်အဲ့တော့သူပြောတိုင်းမှာသူဘာလုပ်နေလဲဆိုအမြဲတမ်း computer typing လုပ်တယ်ကျွန်တော်ကိုပြောခိုင်းတယ်ကဲပြောပါ you by horse your vision ဘာလို့ပြောပြီးအဲ့တော့ typing လုပ်နေမစေးပဲအကျွန်တော် presentation သူကြည့်တယ်ကျွန်တော်တေချာ presentation နဲ့ powerpoint နဲ့ပြသူကြည့်တယ်ရေးတယ်ရေးရဲ့ကြည့်တယ်ရေးတယ်မျက်နှာကလုံးဝမပြောင်းကျွန်တော်ကလည်းသိတယ်သူ့ရဲ့ weight ကဘယ်လောက်ကြီးတယ်ဆိုတော့ကျွန်တော်သိတယ်ကဘာနဲ့ခြီးပြီးတော့မှအကြီးကျယ်တိန်းနဲ့ခြီးတန်းနဲ့ခြီးပြီးအလုပ်လုပ်နေတဲ့သူတယောက်ကိုရှေ့ရောက်လာတယ်ဆိုတော့ဒူးတုံတာပေါ့ကျွန်တော်လည်းကြောက်တာပေါ့အဲ့တော့အားလုံးပြီးသွားတဲ့ခါမှာအချိန်နဲ့မကောင်းမှန်းကျွန်တော်သိတယ်အဲ့ဒီတော့သူကဘာပဲဖြစ်ဖြစ်ဒီငွေကြေးရဖို့မရဖို့ကျွန်တော်စိတ်ဝင်စားဒါပေမဲ့ဒီကျွန်တော်တို့ရဲ့အသင်းတော်ကျွန်တော်ဒီလိုမျိုးလှုပ်ဆောင်နေအရာလေးပေါ်မှာမှတ်ချက်လေးတခုတော့ပြောပြပေးပါဦး။ဟိုကပြောတယ်။ငါတကယ်ပြောရမှာလား။ရပါတယ်ပြောပါဘုံဝင်လေးလေးပြောပါ။အများကြီးပြောတယ်။ဒါပေမဲ့အဲ့ theme မှာအများကြီးပြောတဲ့ခါမှာဒီနေရာမှာပြောမယ်ဆိုရင်အချိန်မမီပါဆိုလို့နော်။ကျွန်တော်ပြောရမယ့်အချက်တွေလည်းကြံသေးတော့တစ်ချက်လေးပဲကျွန်တော် point အောင်လုပ်မယ်။အဲ့ဒါဘာလဲဆိုကျွန်တော်တို့ရဲ့ YouTube ထဲမှာကျွန်တော်တင်ပြတဲ့ theme ရန်ကုန်မြို့မှာမြို့နယ်ပေါင်း33မြို့နယ်ရှိတယ်။ရန်ကုန်မှာနေပြီးဘယ်နှမြို့ရှိလဲဆိုမြို့နယ်မရှိလဲဆိုမသိတဲ့သူလည်းရှိနိုင်တယ်နော်။33မြို့နယ်ရှိတယ်။အဲ့တော့33မြို့နယ်တိုင်းမှာ children station ကလေးသူငယ်တွေအတွက် children station လေးတွေထားပြီးတော့မှဆရာဆရာမတွေအဲ့ညမှာတွားပြီးတော့မှเนาะအိမ်တအိမ်ဒါမှမဟုတ်နေရာတစ်ခုကို base လုပ်ပြီးတော့မှကလေးတွေကိုဒါ children ministry နဲ့သက်ဆိုင်တဲ့အရာတစ်ခုပဲကျွန်တော်ဆွဲထုတ်လိုက်တာเนาะအဲ့ဒါလေးကိုကျွန်တော်ဒီလိုလုပ်ဖို့ရှိတယ်33မြို့နယ်မှာ station 33ခုပေါ်လာဖို့အဲယူပိုင်ဟိုထဲမှာပါအဲ့ဒါလေးကိုသူတစ်ချက်လေးကိုပဲဆွဲထုတ်ပြီးတော့ point out လုပ်တယ်အများကြီးတော့ပြောပါတယ်အဲ့ထက်ကတစ်ချက်ကပါလဲဆိုရင်ဟုတ်ပြီအဲ့ဒါဆိုရင်33မြို့နယ်မှာလွမဲ့ဆရာမဘယ်နှယောက်ရှိလဲအဲ့ချိန်မှာကျွန်တော် children's teacher က2ယောက်ပဲရှိတယ်ဒါဆိုရင်မင်းမှာ children teachers 33ယောက်လိုလာတယ် assistant အနေနဲ့ပါထပ်ပေါင်းနောက်တဲ့နှစ်ဆဖြစ်တယ်အဲ့ဒီလူတွေရလာဖို့ရန်အတွက်မင်းဘာလုပ်မှာလဲ children teachers တွေဘလို့ရနိုင်မလဲ maybe ပြောပြီ children teachers တွေဘလို့ရနိုင်မလဲအဲ့ဒီ children teachers တွေကိုဒီနေရာမှာလွတ်နိုင်ဖို့ရန်အတွက်သူတို့ကိုလေ့ကျင့်ပေးဖို့ရန်အတွက်အချိန်ဘယ်လောက်ယူမှာလဲ3လလား2လလား6လလားဘယ်လောက်ပြင်ဆင်ပါလဲအဲ့လိုပြင်ဆင်ဖို့ရတဲ့ curriculum တွေနဲ့သူတို့ကိုပြင်ဆင်မဲ့เนาะ subject တွေမင်းပြင်ထားပြီလားပြီးရင်အဲ့ဒီနေရာကိုဘယ်နေရာလှုပ်ဆောင်လဲဆိုမင်းတို့နေရာသွားကြည့်ပြီလားကျွန်တော်တို့ကလေထဲမှာတိုက်ရင်စောင့်နေတာလေယူပါယုံနေနဲ့ကျွန်တော်မြန်မာနိုင်ငံလောက်တဲ့အချင်းကဟောဖျားပြင်ဆင်ပေးမှာဗောချအိမ်မက်ကအလကားရတာမှတ်တမန်ဒါပေမဲ့ဘယ်တော့မှ contemplate မလုပ်ဘူးကျွန်တော်အကြီးကြီးအိမ်မှာခံစားရတာဟာငါတို့ပြောသမျှအရလှုပ်ဆောင်မြတ်အရအလုံးကလေထဲမှာတိုက်ရင်စောင့်နေတဲ့ဟာနဲ့တူတူပါပဲလားတခုချင်းစီသူပြောတဲ့ခါမှာပုံပေါ်လာတယ်မင်းရဲ့ရလက်33ခုနှစ်မှာစဖို့ရတဲ့တပြိုင်တည်းစနိုင်မှာလားဒါမှမဟုတ်ရင်ဘယ်နှခုကိုအရင်စမှာလဲအဲ့ချိန်မှာ contemplation ဆိုတဲ့စကားလုံးကျွန်တော်နားလည်သွားတယ်ဩအမှုတော်မြတ်ဆိုတာပေါ့ပြက်ပြက်လှုပ်လို့မရဘူးယူပါယုံကြီးတိုင်းလဲဖြစ်လာတာမဟုတ်ဘူးအဲ့ဒီယူပါယုံကိုဘလို့မွေးဖွားဖို့ရန်အတွက်ဘလို့ပုံဖော်မလဲဘလို့အသေးစိတ်စဉ်းစားမလဲဆိုရရသဘောပေါက်လာချင်းငါစပြီကျွန်တော် powerpoint တွေလုတ်တအောင်လဲကျွန်တော်ပြင်ဆင်လာတယ်ကွန်ပျူတာကျွန်တော်လုံးဝစိတ်ဝင်စားရအောင်ကျွန်တော်စူးစမ်းလာတယ်သင်လာတယ်ကျွန်တော်အလုတ်လုတ်တဲ့ style ကျွန်တော်သဘောပေါက်သွားတယ်ငွေကြီးဆိုတော့ဖျားပေးချင်အလွယ်လေးပဲဖျားလက်ထက်မှာအားလုံးရှိတယ်ဒါပေမဲ့ကျွန်တော်ဘက်ကအစင်သင့်မဖြစ်သေးသေးဘယ်တော့မှဖျားလက်ထက်မထည့်ဘူးအဲ့တော့ကျွန်တော်အစင်သင့်ဖြစ်ဖို့ရတဲ့ကျွန်တော်စပြီးပြင်ဆင်တယ်ငါအလုတ်လုတ်ရမယ့်အရာကနိုင်ငံတကာနဲ့အလုတ်လုတ်ရမယ့်သူဖြစ်တယ်ငါရဲ့အမှုငါတို့လှုပ်ဆောင်တဲ့အမှုတော်မြတ်ကတကယ့်ကိုဖျားရဲ့ကြီးမြတ်တော်အမှုတော်မြတ်ဖြစ်တယ်ပေါ်သေးသေးပေါ်တန်တန်လှုပ်လို့လုံးဝမရဘူးဆိုတော့သဘောပေါက်လာပြီအဲ့ကစပြီးတော့မှတေးချဘယ်အမှုကိစ္စဝယ်ဖြစ်ဖြစ်စင်ကျင်အောင်မိသုံးသက်တယ် worship ministry ကိုကျွန်တော် approach လုပ်တဲ့ပုံစံလေးပြောင်းသွားတယ် worship ministry ထဲမှာကျွန်တော်တို့ရရချင်တဲ့အရာကဘာလဲကျွန်တော်တို့သတ်မှတ်လာတယ်အဲ့ဒီအရာတွေကိုပုံဖော်ဖို့ရတယ်ဘလို့နော် ahead ပေါ့နော် plan ahead ကျွန်တော်ဘလို့လုပ်မလဲဆိုတဲ့အရာတွေအသေးစိတ်ကျွန်တော်ဆွေးနွေးလာတယ်အဲ့ဒါကဖျားရနီးလန်းဖြစ်တယ်ညီကောင်မတို့ဟာကိုညာကိုအမိမပြုတ်နဲ့လေထော်ဖျားကိုကိုးစားလေလို့လာမပြောနဲ့ညီကောင်မတို့ဖျားကအမြဲတမ်း strategy နဲ့အလုပ်လုပ်တတ်တော့ဖျားဖြစ်တယ်นี่สนินอะไรหลุดออกตัวพญาဖြစ်တယ်မှန်တယ်ဖျားကိုကိုးစားရမယ်တို့တော့အဲ့ဒီအရာတဲမှာကျွန်တော်တို့ပြင်ဆင်ခြင်းဆိုရရမရှိသေးသေးဖျားအသုံးပြုလို့မရဘူးအာမင်ဒါကြောင့်တင်အလုတ်တွေတင်ရအလုတ်ကိုတင်ဘယ်နှခါလောက် post လုပ်ပြီးတော့စင်ကျင်အောင်မိတယ်လဲပုံဖော်တယ်လဲခဏလောက် post လုပ်စေခြင်းလဲကျွန်တော်တို့အမှုတော်မြတ်ကိုလည်းကျွန်တော်တို့ခါနေမှာ post လုပ်လိုက်ရတဲ့အရာရှိတယ်ခဏလောက်နားပြီးငါတို့လုတ်ခဲ့တာတွေဘာတွေလုတ်ခဲ့လဲငါတို့ဖျားသင်ခေါ်ခြင်းနဲ့ပန်းတိုင်ကဘာလဲအဲ့ဒီနှစ်ချက်ကိုသင်စဉ်းစားမိတယ်ဆိုရင်ငါရဲ့အလုတ်ကံရဲ့ပန်းတိုင်ကဘာလဲအခုငါဖြတ်သန်းခဲ့ရတဲ့အချိန်မှာငါကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကဘာလဲ ဆိုတဲ့အရာကိုသင်ဆင်ခြင်အောင်မေပုံဖော်တတ်တယ်ဆိုရင်ယခုလက်ရှိမျက်မှောက်ကာလမှာသင်ဘယ်လိုအသက်ရှင်ရမလဲဆိုတော့သဘောပေါက်လာလိမ့်မယ်။အာမင်။ဘုရားခင်သာယူဖွင့်ပြပါစေ။ဒီနေ့ထိုင်နေလို့မရဘူးညီကိုမတော် contemplate လုပ်ပါ။ငိုကြွေးနေလို့မရဘူး contemplate လုပ်ပါ။ပုံဖော်ပါပုံဖော်ပါပုံဖော်ပါ။အသေးစိတ်ပုံဖော်ပါ။ hallelujah ဝင်တင်ခြင်းရှိလာတဲ့အခါမှာဘဝကြီးအသက်တာတွေမှာအသက်ရှင်မှုအသက်ရှင်ရတာတကယ်ကိုအတိတ်ပဲရှိလာတယ်။အဲ့တော့ဝင်တင်ခြင်းရှိတဲ့သူကကျွန်တော်သုံးချက်လေးနဲ့ပြောချင်တယ်။တခြားသူတွေမြင်တာထက်ကျော်လွန်ပြီးမြင်တယ်။ဝင်တင်ခြင်းရှိတဲ့သူကတခြားသူတွေမြင်တာထက်ကျော်လွန်ပြီးမြင်တတ်သောသူဖြစ်တယ်။နေဟမိကပြဿနာတွေကိုသူမြင်ပါတယ်ဒါပေမဲ့တခြားသူတွေမြင်တဲ့ပြဿနာတွေထက်ကျော်လွန်ပြီးအဖြေကိုသူမြင်တယ်။ဝင်တင်ခြင်းရှိတဲ့သူကတခြားသူတွေနော်မြင်တာထက်ပိုပြီးမြင်တယ်။ဘုရားခင်ပေးတဲ့ direction ဖြစ်တဲ့ကြောင့်ဘုရားခင်ဘက်ကနေပြီးတော့မှ provision ထောက်ပံ့ခြင်းလာမယ်ဘုရားခင်ဘက်ကနေပြီးတော့မှเนาะတကယ့်ကိုဒါ protection ကွဲခြားခြင်းတွေရောက်လာမယ်ဘုရားခင်ဘက်ကနေပြီးတော့မှတကယ့်ကို supplies တွေရောက်လာမယ်ထောက်ပံ့ခြင်းတွေရောက်လာမယ်ဆိုတော့သူကောင်းကောင်းပုံမြင်နိုင်တယ်နောက်တခြားသောသူတွေမြင်တာတည်းပို့ပြီးတော့မှကြိုတင်မြင်ထားတယ်သူလှုပ်ဆောင်တဲ့အချိန်တော်အတွင်းမှာရန်သူတွေလာမယ်သူ့ကိုလာပြီးတိုက်ခိုက်ပွင့်ရဲရှိမယ်ဆိုရင်သူဘလို့တုံ့ပြန်ရမလဲဆိုတော့ကြိုတင်ပြင်ဆင်ထားတယ်။ဒါကြောင့်၃ချိန်လာတယ်၃ချိန်စလုံးကရန်သူရှုံးနိုင်ပြီးသွားရတယ်။ကြိုတင်ပြင်ဆင်ထားတယ်ရန်သူရဲ့နီလန်းကိုသူကြိုတင်ပြင်ဆင်ထားတယ်။နားလည်ထားတယ်ကြိုတင်မြင်ထားတယ်။တခြားသောသူတွေထက်ပိုပြီးမြင်နိုင်သောသူပိုပြီးရောမှကြည့်နိုင်တဲ့သူကတခြားသောသူတွေရဲ့ရှေ့မှောက်မှာဥဆောင်ရသောသူအမြဲတမ်းဖြစ်လေရှိပါတယ်။ဒါကြောင့်သင်သည်သင်ရဲ့အလုတ်ကိုင်ထဲမှာဒီတိုင်းပဲလုပ်နေရမှာမဟုတ်ဖက်နဲ့ပုံဖော်မှုရှိလာပြီးဆိုရင်တဲ့ဒီတခြားတော့သူရဲ့အထက်မှာထင်ရှားတော့သူပေါ်လွင်တော့သူဖြစ်လာတယ်။အဲ့လိုအစင်သင်းဖြစ်လာဆိုဖခင်က anointing ဘိသိက်ကိုသင်ပေါ်မှာသွန်လောင်းပေးတယ်။လုပ်ငန်းတာဝန်ကိုသင်ရဲ့လက်ထက်မှာအပ်ပေးတယ်။ဖခင်ရဲ့အမှုတော်ဆောင်နေတော့အများကြီးရှိတယ်။ဒါမဲ့ကြီးမားသောအမှုရာတွေကိုလှုပ်ဆောင်နိုင်ဖို့ရတဲ့အခွင့်အာဏာအနှင်းချင်းဘိသိက်အနှင်းချင်းနဲ့လှုပ်ဆောင်ခွင့်ပေးခြင်းကတော့အားလုံးတို့ကမဟုတ်တော့ပြန်ဘူး။ဘယ်သူတွေအတွက်လဲဆိုရင်ပြင်ဆင်တော်သူတွေအတွက်ဖြစ်တယ်။အာမင်ဒီနေ့သင်တော်သင်ရဲ့အသက်တာတွေမှာပြည့်စုံတော်သူဖြစ်အောင်ဟာလေလုယာအာမင်နောက်နံပါတ်3ဖခင်ရဲ့ဝင်တင်ခြင်းခံရတော်သူကအစာရှောင်ဆူတောင်းခြင်းနဲ့စတင်တယ်ဒါဆိုတခုသင်ရဲ့နှလုံးသားထဲမှာပြင်းပြင်းထန်ထန်ခံစားလာရပြီဆိုရင်သင်စားခြင်းနဲ့အစာတောက်ကိုပင်နဲ့စားခြင်းစိတ်မရှိတော့တာရှိတယ်တဘောပေါက်လားညီကောင်မများသင်လည်းကြုံဖူးမှာပါသင်ရဲ့အသက်တာတွေမှာဒါဆိုတခုစိတ်ဒုက္ခခံစားလာရတယ်ဒါမှမဟုတ်စိတ်ပင်ပန်းမှုခံစားလာရတယ်ဆိုရင်စားတောင်းရတဲ့အစာတော်အရသာမရှိတော့ဘူးတချို့ဆိုရင်ခါလေးဆိုကျွန်တော်စားတော့မစားကြတော့ဘူးတနေကုန်နေပြီးတော့မှအဲ့ထဲမှာခံစားနေရတဲ့အတွက်ကြောင့်စားခြင်းစိတ်မရှိတော့ဘူးဒိုနီ၎င်းပဲဝင်တင်ချင်းခံရတော့သူရဲ့အသက်တာထဲမှာအစာရှောင်ခြင်းကပေါ်ကိုပေါ်လာတယ်တင်ရဝင်တင်နေပြောပြီးအစာလေးတစ်နက်တောင်မရှောင်ခြင်းဘူးဆိုရင်တော့မှန်ကန်တော့ဝင်တင်ခြင်းမဟုတ်သေးဘူးညီကိုမမတို့မှန်ကန်တော့ဝင်တင်ခြင်းကကိုယ်တင်ထားတဲ့ဝင်တာအတွက်အမြဲတမ်းအစာရှောင်ဆူတောင်းတတ်တော်သူတွေဖြစ်တယ်ဟာလေလုယာအာမင်အစာရှောင်ဆူတောင်းခြင်းနဲ့စားတယ်အစာရှောင်ဆူတောင်းခြင်းလို့ပြောတဲ့အခါမှာအစာရှောင်ခြင်းဆိုတဲ့အခါမှာစားတဲ့အစာစားတယ်မဟုတ်ဘဲနဲ့ဆိုရှယ်မီဒီယာတွေ entertainment တွေသင်ကိုဝိညာဉ်ထဲမှာမဟုတ်ဘဲနဲ့တခြားလောကထဲမှာပျော်မွေ့စေတဲ့အရာတွေကိုဖျက်တောက်ပြီးတော့မှဖျားရှိတော်မှောက်မှာဖျားတင်တဲ့ဝင်တင်ခြင်းတွေဒူးထောက်မျက်ရည်နဲ့ဆူတောင်းခြင်းကိုဖျားခင်ဆောင်ဆိုင်နေတယ်အစာရှောင်ဆူတောင်းခြင်းကသင်ရဲ့ဝိညာဉ်သက်တော်အရန်ရှက်ဖြစ်စေတယ်ထက်မြတ်စေတယ်ဒါကြောင့်အမှုတော်ဆောင်မဲ့သူတွေအစာမရှောင်လို့ကိုမရဘူးတင်ရလုပ်ငန်းအောင်မြင်ခြင်းဆိုအစာရှောင်ပါတင်ရမိသားစုထိုးပေါအောင်မြင်ခြင်းရခြင်းဆိုအစာရှောင်ပါအခုကျွန်တော်တို့အစာရှောင်ဆူတောင်းစနေနေ့တိုင်းမှာလုပ်တဲ့အရာအပြည့်တသက်ခံချက်တွေအများကြီးကြားရတယ်ထူဆန်းတဲ့အရာတွေအများကြီးကြားဘာကြောင့်လဲအဖြေကအစာရှောင်ဆူတောင်းခြင်းထဲမှာရှိတယ်တရက်တော့တိခုတ်သမားနှစ်ယောက်တနေရာမှာစုံကြတယ်တယောက်ကအခုမှစပြီးတိခုတ်တာတက်တန်းသိမ့်မကြသေးတဲ့လူငယ်လေးတယောက်ဖြစ်တယ်နောက်တယောက်ကတကက် pro နော်တကယ်ကိုတိခုတ်တာကျွမ်းကျင်တဲ့အဖိုးကြီးတယောက်ဖြစ်တယ်နှစ်ယောက်စုံကြတယ်အဲ့တော့သူတို့ခုတ်မဲ့အကွက်တွေပေါ့နော်ချိပြီးတော့မှလူငယ်လေးကဒီလိုစိန်ခေါ်တယ်တက်ခုတ်သမားကြီးကိုတက်ခုတ်သမားကြီးခင်ဗျားနဲ့ကျွန်တော်နဲ့ဒီနေ့ပြန်ရအောင်ဘသူကသစ်ပင်အများဆုံးခုတ်နိုင်မလဲပြန်ရအောင်ခင်ဗျားဒီကွက်ယူကျွန်တော်ဒီကွက်ယူမယ်ပြန်မယ်ရတာပေါ့အေးစေးပါလှုပ်ပါအဲ့ဒါနေမနဆောကြီးကလေးကတက်ခုတ်သမားငယ်လေးကခုတ်ပြီခုတ်ပြီချွေးတီးတီးကြအောင်အင်ဂျီတွေချွတ်နေဘူးထဲမှာအသေးအံခုတ်တာတပင်ပြီးတပင်တပင်ပြီးတပင်တပင်ပြီးတပင်ခုတ်ဟုတ်သူတတိထားမိတဲ့ຢာကသူလှဲ့ကြည့်လိုက်တော့တက်ခုတ်သမားအိုကြီးကတပင်းမှမခုတ်ပဲနဲ့တစ်ပင်အောင်မှာအေးဆစ်ဆစ်ထိုင်နေတာသူလှမ်းတွေ့ရဟာဒီပွဲကတော့ငါနိုင်ပြီကွာနောက်ဆုံးကတော့တေးကြပြီအပြတ်သက်ကိုနိုင်ပြီနေလေခင်ခုတ်တယ်ဟိုလူတယောက်ကအေးဆေးပဲထိုင်နေတော့မယ် နောက်နေ့လေခင်ရောက်တော့ခဏ break time ယူတဲ့အချိန်လေးမှာသူခဏမောလို့နားမယ်ဆိုနားတဲ့အချိန်ကြမှာအဲ့ဒီတစ်ခုတ်သမားအိုကြီးကထလာပြီးစပြီးခုတ်တယ်အဲ့တော့တနေ့ကုံသွားပြီးတဲ့ခါမှာသူတို့ခုတ်တဲ့သစ်ပင်အရေအတွက်ကိုတွက်ကြည့်တဲ့ခါမှာတစ်ခုတ်သမားအိုကြီးရဲ့ခုတ်ထားတဲ့သစ်ပင်အရေအတွက်ကပုံများတယ်ဆိုတော့တွေ့ရတယ်လူငယ်လေးကအရင်စိတ်တိုးတယ်အရင်လည်းစိတ်ဝင်စားသွားတယ်ဟာမဟုတ်သေးပါဘူးကျွန်တော်ကမနက်အစောကြီးတည်းကထပြီးခုတ်နေတဲ့သစ်ပင်ဒါမဲ့နေ့ကုံသွားတဲ့ခါမှာကျွန်တော်ကြတော့ခမားလောက်မရဘူးဘလို့ဖြစ်တာလဲခင်ဗျာနေတဝက်ကြမှာထလာပြီးခုတ်တာအခုတော့ကျွန်တော်တက်အများကြီးပို့ရတယ်ဘာကြောင့်လဲလို့ပြောတဲ့ခါမှာညီငယ်လေးရေမင်းပင်ပင်ပန်းပန်းခုတ်နေတဲ့ချိန်မှာငါခုတ်မဲ့ပစိုံငါတစ်ပင်အောင်မှာထိုင်ပြီးသွေးနေတာမင်းမှမမြင်ပဲဘူးမင်းကတော့ပင်ပန်းပန်းခုတ်နေဒါမဲ့ငါခုတ်မဲ့ပစိုံကိုမျှနေအောင်တကယ့်ကိုဘလို့ခေါမလဲထန့်နေအောင်သွေးထားတယ်ဒါကြောင့်ငါခုတ်တဲ့ခါမှာမင်းလောက်အားစိတ်စရာမလို့မင်းလောက်အချစ်ယူစရာမလို့ပဲနဲ့လှည့်နေမြန်မြန်ပြီးသွားတယ်ညီကောင်မတို့ဝิญญအတ္တတာမှာတင်းရနေပေတဲမှာတင်းလှုပ်ဆောင်နေပေတဲမှာထိုးဖောက်အောင်မြင်ခြင်းထက်မြက်ခြင်းလှင်းလင်းမြန်မြန်ပြီးစီးပွေရတဲ့ဘယ်တဲမှာအဖြစ်ရှိလဲဆိုရင်အစာရှောင်ဆူတောင်းခြင်းတမှာဖြစ်ရှိတယ်ဟာလေလုယအစာရှောင်ဆူတောင်းခြင်းကတင်းရဝิญญနေပေကိုထက်မြက်စေတယ်တင်းရဝิญญအတ္တတာကိုထက်မြက်စေတယ်တင်းရလှုပ်ဆောင်မှုတွေကိုထက်မြက်စေတယ်အာမင်အစာမရှောင်တဲ့သူအမှုဆောင်တာနဲ့အစာရှောင်တော့သူမှုတော်ဆောင်အရန်กว่าတယ်အရန်กว่าတယ်အစာရှောင်ပြီးတော့မှကိုယ့်ရဲ့အလုပ်ကိုလုပ်တဲ့သူနဲ့အစာမရှောင်ဘဲနဲ့ကိုယ့်ရဲ့အလုပ်ကိုလုပ်နေတဲ့သူနဲ့အရန်กว่าတယ်ရလည်းချင်းกว่าလိမ့်မယ်တင့်ကိုထက်မြက်စေတာကအစာရှောင်ဆူတောင်းခြင်းဖြစ်တယ်။ဟာလေလုယ။ဒါကြောင့်အစာရှောင်ခြင်းအဖြစ်ဒီနေ့တင့်ရဲ့ဝင်တာတွေအတွက်ပြင်ဆင်ရအောင်။ဘုရားခင်တာယူဖွင့်ပြပါစေ။ဟာလေလုယ။ညီကောင်မတို့ဆူတောင်းခြင်းဆိုတဲ့ရည်ရွယ်ချက်ကလေကျွန်တော်တို့ရဲ့အတွေးခေါ်ကျွန်တော်တို့လှုပ်ဆောင်မှုထဲမှာဘုရားသခင်ကိုနေရာပေးလိုက်တာမဟုတ်ဘူး။ဘုရားကထည့်လိုက်တာမဟုတ်ဘူး။ကျွန်တော်ပြန်ပြောမယ်နော်။ဆူတောင်းခြင်းရဲ့ရည်ရွယ်ချက်ကကျွန်တော်တို့လှုပ်ဆောင်မှုတွေထဲမှာကျွန်တော်တို့ရဲ့တွေးခေါ်မှုထဲမှာဘုရားသခင်ကိုလာပြီးထည့်လိုက်တာမဟုတ်ဘူး။ဆူတောင်းခြင်းရဲ့ယူရချက်ကဖျားလှုပ်ဆောင်ပြီးတော့အမှုရာထဲမှာကျွန်တော်တို့ကိုကျွန်တော်တို့ပါဝင်ပတ်သက်စေလိုက်တာဖြစ်တယ်။အာမင်။ဆူတောင်းခြင်းတဲ့ကိုကျွန်တော်တို့ဝင်ရောက်သွားတဲ့အခါမှာဖျားပြုတ်တော့အမှုရာတို့တာ၍မြင်တွေ့ဖို့ရန်အတွက်ဉာဏ်ပညာကိုရရှိသွားတာဖြစ်တယ်။ဝိညာဉ်မျက်စိပွင့်သွားတာဖြစ်တယ်။ဆူတောင်းခြင်းကဖျားပြုတ်တော့အမှုရာတွေထဲမှာကိုယ့်ကိုယ်ကိုဝင်ရောက်ပြီးတော့မှဖျားပြင်ဆင်ထားတဲ့အရာတွေကိုလေ့လာသုံးသပ်ရတော့အမှုရာကိုဖြစ်စေတဲ့အကြောင်းအရာဖြစ်တယ်။ဒါကြောင့်မလို့ဆူတောင်းခြင်းဆိုတဲ့အရာကဖျားပြုတ်တဲ့အသီးအကျိုးကိုရယူသိမ့်ပိုက်ဖို့ရတဲ့ပါဝင်ပတ်သက်စေခြင်းဖြစ်တယ်။အာမင်။ဒါကနေ့ကျွန်တော်တို့ဆူတောင်းခြင်းကကိုယ့်ရဲ့အတွေ့အော်ကိုယ့်ရဲ့ idea ကိုယ့်ရဲ့အလုပ်ကိုယ့်ရဲ့ကိစ္စရထဲမှာဖျားကအတင်းသွင်းတာကိုတော့မဆာတော့ကိုတော့ကောင်းချီးပေးတော့ကိုတော့ဒီနေရာမှာလှုပ်ဆောင်ထားတယ်နော်ဒီအလုပ်တွေကိုတော့ကောင်းချီးပေးတော့အတင်းကိုကိုယ့်ရဲ့ထဲမှာထည့်တာအဲ့လိုမဟုတ်ဘူး။အစာရှောင်ဆူတောင်းခြင်းဆိုတာဖျားရဲ့ plan ထဲမှာဖျားရဲ့ရည်ရွယ်ချက်ထဲမှာဖျားပြုတ်နေတော့အမှုရာထဲမှာသင်ကဝင်ရောက်လိုက်တာဖြစ်တယ်။Hallelujah. ရလက်ချင်းရမ်းกว่าတယ်စဉ်းစားကြည့်တင်လှုပ်နေတဲ့အလုံးနဲ့ဖျားလှုပ်တဲ့အလုံးရလက်ချင်းဘလောက်กว่าမလဲအခုတင်ကိုတိုင်းကိုချလှုပ်နေတာဒါပေမဲ့ဖျားလှုပ်တဲ့အမှုရာထဲမှာဒါတင်ဟာဝင်ပြီးအကျိုးတူပူပေါင်းမယ်ဆိုရင်တင်ပေါင်းတန်းနဲ့ချီရှိနေတဲ့ပိုင်ရှင်တယောက်ယင်းနှမြုံနန္ဒာရတဲ့တင်ဝင်ပြီးရောမှယင်းနှမြုံနန္ဒာတဲ့ယင်းနှမြုံနန္ဒာနဲ့တင်တရာနဲ့အစပြုတဲ့လုပ်ငန်းထဲမှာတင်ယင်းနှမြုံနန္ဒာရလက်ချင်းမกว่าဘူးလားกว่าမလားกว่าတာပေါ့တင်တရာနဲ့ရတဲ့အမြတ်ကနောက်ထပ်တင်တရာအလွန်ဆုံးရ200ပဲပေါ့ဒါမှမဟုတ်3,000လောက်ယင်းနှမြုံနံထားတဲ့လုပ်ငန်းကရတဲ့ဝင်ငွေကြတော့အရန်ကွာသွားပြီ။ရလက်ချင်းရန်ကွာသွားပြီ။ဒိုနေတောင်းမဲ့တင်လှုပ်နေတဲ့အလုတ်ကင်ထဲမှာဖျားကိုထဲ့တာနဲ့ဖျားလှုပ်တဲ့အလုတ်ထဲကိုတင်ဝင်ပြီးပူပေါင်းလိုက်တာကရလက်ချင်းရန်ကွာတယ်။အာမင်။ဒါရှင်တော်ဝင်တော်ဖျားသားယူဖွင့်ပြပါစေ။ဒါကြောင့်ဆူတောင်းခြင်းဆိုတဲ့အရာကအတင်းကျပ်ဖျားကိုတင်ရဲ့အသက်တာထဲမှာဝင်ပြီးအလုတ်လုခိုင်းတာမဟုတ်ဘူး။ဖျားလှုပ်ဆောင်နေရဲ့လှုပ်ဆောင်ပြီးတဲ့အမှုရာထဲမှာတင်ဝင်ရောက်လိုက်တာဖြစ်တယ်။ဟာလေလုယ။အဲ့ဒါကလေးနဲ့တော့ဆူတောင်းခြင်းအလေးနဲ့တော့အနတ်တွေပဲဖြစ်တယ်ညီကောင်မတို့နံပါတ်၄ချက်ဖခင်ရဲ့ဝင်တင်ခြင်းကနောင်တရခြင်းနဲ့အစာပြုပါတယ်နောင်တရခြင်းနဲ့ဖခင်စီကိုပြန်လှည့်လာဖို့ဖြစ်တယ်နေမိခန့်ချစ်တဲ့အငယ်၅၆ခုနှစ်မှာဖခင်ရှေ့တော်မှာသူကအိုးတကယ်ကိုနောင်တစိတ်နဲ့သူ့ရဲ့ဣသီလလူမျိုးတွေဖို့နေညာမပြတ်ဆူတောင်းပြီးတော့မှပြစ်မှားတဲ့အဖြစ်တွေကိုဝင်ချဖော်ပြတောင်းပန်တယ်ဆိုတာတွေ့ရတယ်မျက်ရည်မျက်ခွန်းနဲ့သူတောင်းပန်တယ်သူသဘောပေါက်တယ်노ထားမှုအစာဖြစ်ဖို့ရန်အတွက်သူအလုတ်တွေဒီမျိုးရိုးမျိုးပြိုပြက်တဲ့မျိုးကိုပြန်ပြီးတီထောင်နိုင်တာကသူရဲ့အစွမ်းတတိကြောင့်မဟုတ်ဘဲနဲ့ဖျားခင်မပါလို့မရဘူးဖျားမျက်နှာသာပေးခြင်းမရှိလို့ကိုမရဘူးအဲ့တော့ဖျားမျက်နှာသာပေးခြင်းရှိလာဖို့ရန်အတွက်ဘာလို့ဖို့လိုလဲနောင်တရပြီးအဖြစ်တွေကိုဝင်ချတောင်းပန်ဖို့လိုအပ်တယ်ညီကောင်မတို့ကျွန်တော်တို့အသက်ရှင်တဲ့အခါမှာလေအစဉ်ပြေသူအသက်ရှင်နေပြီးတော့မှအဖြစ်တွေကိုလုံမိတဲ့အခါမျိုးမှာမတိကြိုးကြုံပြုပြီးဆက်ပြီးသွားနေတယ်နောင်တမရဘူးဆိုရင်ဖျားရဲ့မျက်နှာตาပေးခြင်း क्वे ပြောက်သွားတတ်တယ်မျက်နှာตาပေးခြင်းရဖို့အရန်ရည်ချည်တယ် နေယမိမျက်နှာသာပေးခြင်းရတဲ့အခါမှာဒီ empire တစ်ခုလုံးရဲ့ရှင်ပြန်တော်၎င်းတိုင်းနိုင်ငံသူဖြတ်သွားမဲ့တိုင်းတွေမြို့တွေရွာတွေကတကယ့်ခေါင်းဆောင်တွေအားလုံးရဲ့မျက်နှာသာပေးခြင်းကိုအထူးခံစားရတယ်။ရွှေထွက်တဲ့နေရာကနေပြီးတော့မှရွှေတွေပို့တယ်၊တစ်ထွက်တဲ့နေရာကနေတစ်တွေပို့တယ်၊စားကုန်နော်စီတွေစားသုံးကုန်တွေထွက်တဲ့နေရာတွေကအဲ့ဒီဝင်ကြီးတွေအဲ့ဒီရှင်ပြန်တွေကသူ့စီကိုလှမ်းပြီးပို့ပေးရတယ်အစားတောက်အတွက်ထောက်ပံ့ဖို့အတွက်ရိတ်ခါတွေတစ်ပင်တွေအကုန်သူလိုအပ်သမျှအားလုံးကိုထောက်ပံ့ပြင်ဆင်ပို့ပေးဖို့ရန်အတွက်သူဖြတ်သွားတဲ့တိုင်းနိုင်ငံသူယေရုရှလင်မြို့ရဲ့ပတ်ပတ်လည်မှာရှိတဲ့တိုင်းနိုင်ငံမှာရှိတဲ့ရှင်ပြန်အမြင့်ဆုံးသောယာဒူရတာသူတွေဝိုင်းဝန်းကူညီရတဲ့မျက်နှာသာပေးခြင်းသူရတယ်။ဘာကြောင့်လဲ။နောင်တရပြီးအဖြစ်ကိုဝင်ချတောင်းမှန်းလို့ဖြစ်တယ်။ဘာကြောင့်လဲဆိုကျမ်းစာထဲမှာတုတ်တန်ကျန်ခန်းကြီး28အငယ်73မှာမိမိအဖြစ်ကိုဟွက်ထားတော်သူသည်ချမ်းသာရမယ်။မိမိအဖြစ်ကိုပေါ်ပြဝင်ချ၍စွန့်ပစ်တော်သူမူကဂိယုနာတော်ကိုခံရလိမ့်မည်။နိုင်ငံအတွက်တင်ဝင်တင်ခံရတယ်ဆိုတော့ဒီနိုင်ငံရဲ့အဖြစ်ကိုဝင်ချတောင်းမှန်ပါ။သင်ရဲ့မိသားစုအတွက်ဝင်တင်ခြင်းခံရတယ်ဆိုသင်ရဲ့မိသားစုအတွက်တောင်းပန်ပါသင်ရဲ့သားသင်ရဲ့သမီးအတွက်ဝင်တင်ခြင်းခံရတယ်ဆိုသူတို့လုပ်တဲ့အဖြစ်တွေအတွက်သင်ကိုးစားပြီးဝင်ချတောင်းပန်ပါအဲ့ဒီအဖြစ်ကိုပေါ်ပြဝင်ချတောင်းပန်ခြင်းတဲ့မှာမျက်နှာသာပေးခြင်းတက်ရောက်လာတယ်နေ့ရက်ကျုပ်အခန်းကြီး9အငယ်14မှာငါနာမဖြစ်သမုတ်တော်ငါလူတို့သည်ကိုနှိမ့်ချသဖြင့်ငါမျက်နာကိုရှာလျက်စီတောင်းပန္နာပြု၍အတ္တမလန်းကိုလွှဲရှောင်လျင်ငါသည်ကောင်းကင်ဘုံ၌နားထောင်ပြီးသူတို့အဖြစ်ကိုဖြေ၍သူတို့ပြီကိုချမ်းသာပေးမည်ဖခင်ချမ်းသာပေးခြင်းအလွယ်လေးပဲဒါပေမဲ့ကျွန်တော်လုပ်ရမယ့်အလုပ်တစ်ခုတော့ရှိတယ်အဲ့ဒါကအဖြစ်တွေကိုပေါ်ပြဝင်ချစွန့်ပြတောင်းပန်ဖို့ရန်အတွက်လိုအပ်တယ်အာမင်ဒီတဲ့အသက်တာထဲမှာ breakthrough မဖြစ်ဘဲနဲ့တစုံတစ်ခုမှာနော်တားဆီးဖြစ်တယ်လို့မျိုးဆက်ပြီးထိုးဖောက်အောင်မြင်ခြင်းမရဘဲနဲ့ရက်တန့်နေတယ်လို့မျိုးဖြစ်တယ်ဆိုရင်သင်ရဲ့ဘဝအသက်တာထဲမှာလောကနဲ့အပေးယူဖြစ်ထားတဲ့အရာတွေဘာတွေရှိမလဲစဉ်းစားပါအဲ့ဒါတွေအလုံးနဲ့ဆက်မသွားပါနဲ့တစ်ခါကြကျွန်တော်လိုအလုပ်ပင်ပန်းလို့ဖခင်ကြောင့်စမ်းတေးတော့တက်နေဒါပေမဲ့အလုပ်ပင်ပန်းလို့ငါတပတ်လေးလောက်တော့ညပိုင်းလေးမှာကိုခန္ဓာကျမ်းမာဖို့ရတဲ့ဝိုင်လေးတစ်ခွက်ဘီယာလေးတစ်ခွက် RAM လေးတစ်ခွက်တပတ်ပါပဲတစ်ခွက်မပေါ့တပတ်လေးပါပဲဆရာအများကြီးမဟုတ်လက်မလေးပဲ30လေးပဲဟာကိုခန္ဓာကျမ်းမာဖို့လေဆိုပြီးတင်လောကနဲ့အပေးယူလှုပ်ထားတယ်ဆိုရင်ဖခင်မချိုက်ဘူးညီကောင်မတို့ရိုးရိုးသားသားဖခင်ရှေ့ကိုယူလာခဲ့ပါတောင်းပန်ပါဖခင်ကခွန့်လွတ်တတ်သောဖခင်ဖြစ်တယ်ဟာလေလုယာအမြဲတမ်းကြိုဆိုသောဖခင်ဖြစ်တယ်ကောင်းချီးပေးခြင်းသောဖခင်ဖြစ်တယ်ခက်တာကကျွန်တော်တို့ရဲ့အပြစ်တွေကိုပိုက်ထားပြီးဖခင်ရဲ့အချစ်တွေကိုလက်လွတ်ထားတာဒါမဲ့သင်ပိုက်ထားတဲ့အပြစ်တွေကိုချပြီးဖခင်ချစ်တဲ့အချစ်ကိုဖမ်းယူလိုက်တဲ့ဆိုရင်သင်ရဲ့အသက်တာတွေမှာထူခြားသောမျက်နှာသာပေးခြင်းတက်ရောက်လာလိမ့်မယ်ဟာလေလုယာကောင်းမြတ်သောဖခင်လက်ခုပ်တပြီးချီးမွမ်းရအောင်ဟာလေလုယာနံပါတ်5ချက်ဖခင်ရဲ့ချစ်ခြင်းမေတ္တာပရိညာကိုအောက်မေ့တရပါနေအမိကအဲ့ဒီပရိညာကိုပြန်ယူတယ်မြေမိခန့်ချစ်တဲ့အငယ်90မှာတဖန်ငါထံသို့ပြန်လာ၍ငါပညာတို့ကိုကျင့်ဆောင်ပြန်လျင်မိုးကောင်းကင်အောက်အဝေးဆုံးသောအရက်သို့တင့်ထုတ်ခြင်းကိုခံရတော်လဲထို့ရက်ကငါသိမ့်ယူ၍ငါနာမတရားဖို့ငါရွေးချယ်သောအရက်သို့ဆောင်ခဲ့မည်ဟုကိုရော့ကျွန်မောရှိ၌ထားတော်မူသောဂတိတော်ကိုအောင်မေတော်မူပါယခုမှအကျွန်ုပ်တို့သည်မဟာတကူတော်နှင့်အာချီတော်လက်တော်ဖြင့်ရွေးနှုတ်တော်မူသောကိုရော့ဤကျွန်ကိုရော့လူမျိုးဖြစ်ကြပါ၏သင်ဘသူလဲဆိုတာကိုဝန်ခံပါခရစ်တော်၌သင်ရဲ့ဖြစ်ခြင်းကိုဝန်ခံတတ်ဖို့လိုအပ်တယ်။အာမင်။ဟာလေလုယ။အဲ့တော့ဘုရားသခင်ပြင်ဆင်ထားတဲ့ဂတိတော်ကိုသင်ရဲ့တတ်မှာဝန်ခံဆွဲခိုင်ဖို့ရန်တွေဖြစ်တယ်။ဘုရားသခင်ပြုထားတဲ့ချစ်ခြင်းမေတ္တာပရိညာတွေကိုသင်ဝင်လာဖို့လိုအပ်တယ်။သင်နောင်တရတဲ့ငိုကြွေးတဲ့မျက်ရည်ကျတဲ့အဖြစ်တွေကိုပေါ်ပြတယ်။ဒါပေမဲ့သင်သိမ့်ပတ်ရမယ့်အရာတစ်ခုရှိတယ်။အဲ့ဒါကဘုရားမြင်တဲ့အမြင်တိုင်းသင်ကိုသင်ပြန်မြင်ဖို့။ဘုရားချစ်တဲ့အချစ်ထဲမှာသင်ဝင်လာဖို့။ထို့အချစ်ကိုသင်ရဲ့နှလုံးသားထဲမှာလက်ခံကြိုဆိုဖို့ရန်အတွက်အင်မတန်ပဲအရေးကြီးတယ်။ကျန်းစာထဲမှာဂရီတော်ပေါင်း 8,000 ကျော်ရှိတယ်။အဲ့ထဲမှာလူနဲ့ဆိုင်တဲ့ဂရီတော်ပေါင်းက 9,000 ကျော်ရှိတယ်။ဒီနေ့သင်ရဲ့ကိုခန္ဓာအတွက်ကျမ်းမာဖို့ရတဲ့ဘုရားဂရီတော်တွေထားတယ်။သင်ရဲ့စိတ်ဘုရားသခင်ဂရီတော်ထား။သင်ရဲ့ဝိညာဉ်နဲ့သက်ဆိုင်တဲ့ရဘုရားသခင်ဂရီတော်ထားတယ်။ဂရီပေးချက်တွေအများကြီးရှိတယ်။ဂရီတော်တွေအများကြီးရှိတယ်။သင်ရဲ့မိသားစုအတွက်ဂရီတော်တွေအများကြီးရှိတယ်။သင်ရဲ့မျိုးနွယ်သားသမီးအတွက်ဂရီတော်တွေအများကြီးရှိတယ်။သင်နေထိုင်တဲ့နော်သင်ရဲ့လုပ်ငန်းအတွက်ဂရီတော်တွေရှိတယ်။သင်သုံးစွဲနေတဲ့ငွေကြေးနဲ့သက်ဆိုင်တဲ့ဂရီတော်တွေရှိတယ်။သင်နေထိုင်တဲ့မြို့ရွာတို့ဂရီတော်ရှိရအတင်းနေထိုင်တဲ့တိုင်းနိုင်ငံတို့ဂရီတော်တွေအများကြီးရှိတယ်ဂရီတော်ပေါင်း 9,000 ကျော်ရှိတယ်အဲ့ဒါကသင်ကင်ဆွဲရမယ့်ပရိညာတရားတွေဖြစ်တယ်ကိုတော့ဂရီပေးထားတယ်လေတန်ချက်တော်အဖြစ်သင်ရဲ့အနာကိုကျန်းမာစေမယ်လို့ကိုတော့ပြောထားတယ်လေအခုကျွန်တော်ခံစားရတဲ့ယောဂဝေဒနာဒီရနဲ့ကျွန်တော်ဆက်သွားမှာမဟုတ်ကိုတော့ဂရီတော်အဖြစ်ကျွန်တော်ကျန်းမာတော်သူဖြစ်တယ်ကိုတော့ရဲ့ဂရီတော်အကြောင်းမလို့ကိုတော့ရဲ့ကျန်းမာခြင်းတကူကိုကျွန်တော်ကိုသွန်လောင်းပေးပါသင်ကင်ဆွဲလို့ရတယ်ညီကောင်မတို့သင်ရဲ့တရမအဲ့ဂရီတော်ကိုကင်ဆွဲဖို့ရန်အတွက်အရန်ပဲရည်ကြည့်တယ်ဒါကြောင့်မလို့နောင်တရပြီယူကျုံရချင်းတဲမှာပဲမနေယူကျုံမရဖြစ်ချင်းတဲမှာပဲမနေနဲ့တင်းရတတာမှာဖရားရဲ့ချစ်ချင်းမြတ်တာပရင်းညင်ကိုပြန်ကင်ဆွဲပါပြန်လည်အောင်းမေးဖို့ရံတော့ဖြစ်တယ်နံပါတ်6ဖရားရဲ့ဝင်တင်ချင်းခံရတော့သူကအရှုံးပေးအနှံ့ချင်းရှိတယ် surrender လုပ်ပါ ဘုရားသခင်ရှေ့မှောက်မှာအရှုံးပေးအံ့နာပါနေဟမိအကောင်းဆုံး contemplation သူလုပ်ထားတယ်ပုံဖော်ထားတယ်တွက်ချက်ထားတယ်ပြင်ဆင်ထားတယ်ဒါပေမဲ့ကိုတော့ဘုရားကျွန်တော်မတတ်နိုင်ဘူးဒီဟာအားလုံးကကိုတော့ကြောက်တာလင်ရမှာဖြစ်ပါတယ်ကိုတော့အားဖြင့်ပဲအမှုအောင်ရမှာဖြစ်တဲ့ကြောင့်ကိုတော့ကျွန်တော်ကိုယနေ့ကောင်းချီးပေးပါဆိုပြီးမှနေရမိအခန်းကြီးတဲ့အငယ်7မှာဘုရားခင်ရှေ့လူတို့ရှေ့မှောက်မှာမျက်နှာသာရမိကြောင်းကျွန်တော်ဆုတောင်းပါတယ်သူတင်ထားရတဲ့ဝင်ထုတ်ဝင်ပို့တွေဒါမခဘဲနဲ့သူတွက်ချက်ထားတဲ့ပြင်ဆင်ထားတဲ့ဆုတောင်းထားတဲ့အရာခသိန်းကိုဘုရားရဲ့လက်ထဲကိုအပ်လိုက်တယ်တကယ်တော့သူကရှင်ပြန်ရဲ့အနီးဆုံးနေရာမှာအလုတ်လုတ်ရတော့သူဖြစ်တယ်သူ့မှာအခွင့်အရေးကဘေးနားမှာပဲရှိတယ်တချက်လေးလက်တို့ပြီးရှင်ပြန်စကားလေးတခွန်းတော့ပြောပြရစေကျွန်တော်မိသားစုတွေလည်းအရင်ဒုက္ခရောက်နေတယ်ကျွန်တော်မျိုးပျက်စီးနေတယ်ကျွန်တော်အဘိုးဘေးတွေရဲ့တင်းချိုင်းတွေအကုန်လုံးဒုက္ခရောက်နေတယ်ပျက်စီးယိုယွင်းနေတယ်ကျွန်တော်ပြန်တိဆောက်ချင်တယ်ကျွန်တော်ကိုတလားလောက်တော့ခွင့်ပေးပါလားလို့လက်တို့ပြီးတော့မှပြောရင်ပြောလို့ရတယ်သူ့ဘေးနားမှာရှင်ပြန်ကအမြဲတမ်းအဲ့ရှင်ပြန်နဲ့မနေ့ကနေညနေထိညအထိသူတွေ့နေရတာဒါပေမဲ့အဲ့ခွင့်ရေးကိုသူ့ဘာသူစူးစမ်းပြီးမရချင်ဘူးသူဘာလုပ်လဲသူပြင်ဆင်ထားတဲ့အရာအားလုံးဖျားလက်တော်တဲ့အပ်လိုက်တယ်ကိုတော့အလိုတော့ဖြစ်စေပါကိုယ်တော့အချိန်ကာလရောက်တဲ့ခါမှာကိုတော့ဖွင့်ပေးတဲ့တကားတဲကိုပဲကျွန်တော်ဝင်မယ်။ဖရားလက်ထဲကိုအပ်လိုက်တယ်။ဘလောက်ဆောင်လိုက်ရလဲဆိုတော့လေးလာဆောင်လိုက်ရတယ်။လေးလာဆောင်ပြီးတဲ့ခါကျမှရှင်ပြန်ကလေးလာကြမှသူ့ရဲ့မျက်နှာကိုကြည့်ပြောမှဟာဘလို့ဖြစ်တာလဲဆိုပြီးတော့မှစပြီးမေးလာတဲ့တကားလေးပွင့်လာတဲ့အချိန်မှာအော်ဒါဖရားတကယ်ငါအတွက်ဖွင့်ပေးတော်လမ်းပဲ။ဖရားရဲ့အချိန်ကိုရောက်လာပြီဆိုတော့သူသဘောပေါက်တဲ့ခါမှာအသေးစိတ်ပြောပြပြီးတော့မှခွင့်တင်တယ်။အဲ့ဒီပြန်စာလွှာတော့ကိုသူတောင်းတယ်ကျွန်တော်ကိုစာလွှာပေးလိုက်ပါအဲ့ဒီစာလွှာနဲ့တိုင်းနိုင်ငံကိုကျွန်တော်ဖြတ်သွားမှာဖြစ်တယ်တောင်းဆိုရဲတယ်ဘာကြောင့်လဲဆိုတော့ရှင်ပြင်းစီကမျက်နှာตาရခြင်းသူရလာပြီရှင်ပြင်းစီကလမ်းဖွင့်လာတယ်သူရဲ့ရှင်ပြင်းကနေသူ့ကိုတနာတဲ့စိတ်ရှင်ပြင်းကနေသူ့ကိုချစ်တဲ့စိတ်သူ့ပေါ်မှာရောက်လာတဲ့ခါမှာသူကတောင်းဆိုရဲလာဒါကြောင့်မလို့နံပါတ်၈ဖျားရဲ့ဝင်တင်ခြင်းခံရတော့သူကရဲရင်ချင်းရှိတယ်ဟာလေလုယာဖျားဝင်တင်ခြင်းခံရတဲ့သူကရဲရင်ချင်းရှိတယ်ပြောကြည့်ပေါ့ရဲရင်ချင်းရဲရင်ချင်းရှိတဲ့ညီကိုမမတို့ကျွန်တော်တို့ဝင်တင်ချင်းခံရပြီဆိုအဲ့ဒါကိုပုံရှိုးွယ်ရှိုးလေးနဲ့ဆူတောင်းပြီးငိုကြွေးပြီးနောင်တရချင်းနေနဲ့ခြေလက်မလန်းဘဲနဲ့နေတဲ့သူတွေမဟုတ်ဘူးဝင်တင်ချင်းခံရတော့သူကရဲရင်စွာနဲ့ခြေလက်လှမ်းရတော့သူတွေဖြစ်တယ်အာမင်ဘုရားခင်ဖွင့်ပေးလာပြီးလှုပ်ဆောင်ဖို့နှိုးဆော်လာပြီးဆိုဘာကိုမှမကြည့်ဘဲနဲ့ရဲရဲရင်ရင်နဲ့ခြေလက်လှမ်းတော့သူတွေဖြစ်တယ်ဒီအသင်းတော်ကိုဘုရားခင်ထိုအရာကိုပြင်ဆင်ပေးတယ်မင်းလှမ်းရဲသလားမင်းကိုလူအယောက်900ပေးမယ်လက်ခံနိုင်သလား yes လို့ no လို့အဲ့ချိန်မှာအရန်ပင်ပန်းနေလူ200လောက်ကိုကြည့်ရတဲ့အချိန်မှာလူကချာချာလဲနေပြီအရန်ပင်ပန်းနေကျွန်တော်ရဲ့เนาะအရင်တော့အဲ့လိုမှမရှိခဲ့တာလေဒီလိုမျိုးလှုပ်ဆောင်ခဲ့မှုမျိုးမရှိခဲ့ကြအရန်ပင်ပန်းသူခံစားတော့ဟာအယောက်900ဆိုဖြစ်မလားအယောက်900ဆိုကိုယ့်ရဲ့ capacity ကိုတွက်ကြည့်လိုက်တော့ဟာမလွယ်ဘူးเนาะအခု200တော့မှမနှဲကိုလုံနေအယောက်900ဆိုဘလို့မှเนาะအင်ဂျီတောင်ကတ်နိုင်မှာမဟုတ်ဘူးเนาะပစိုးတောင်ဝင်နိုင်မှာမဟုတ်ဖ ೇನೆ ဒုက္ခရောက်နေနိုင်တယ်စဉ်းစားစရာအကြောင်းများကြီးရှိတယ်ဒါပေမဲ့ဘုရားက900ပေးမယ်လိုချင်လားယူမလား yes လို့ဘုရားဝင်တင်ချင်းခံရတဲ့ခါမှာကျွန်တော်အဲ့အယောက်900အတွက်ခြေလက်လှမ်းနေပြင်ဆင်တယ်အဲ့ဒါနေဘုရားကအယောက်1000ပေးမယ် yes လို့ဖုရားကဆက်ပြောအယောက်9000ပေးမယ်လိုချင်လား yes လို့အခုဖုရားကပြောတယ်ဒီအသင်းတော်ကို1000ပေးမယ် hallelujah အသင်းသူတင်သားပေါင်း1000ပေးမယ်မင်းကျိုးဆိုရဲလားလက်ခံရဲလား yes လို့ဘာကြောင့်လဲဖုရားကတတ်တည်ပြုခဲ့ပြီးပြီအယောက်9ယောက်ကနေစလိုက်တာကနေအခု3000ကျော်နေအသင်းတော်တွေပါတွက်ကြည့်မယ်ဆို9000နေပါလောက်ရှိနေတဲ့အခြေအနေမျိုးမှာဖုရားကနောက်ထပ်ပြင်ဆင်တဲ့အရာပေါ်မှာကျွန်တော်က yes and amen ပဲပင်မလာပင်မနာပေါ့မောလာမောတာပေါ့ဒါပေမဲ့ဖျားတင်တော်ဝင်ကအမြဲတမ်းပေါ့တယ်ကျွန်တော်ပြောပြမယ်နော်ဖျားကကျွန်တော်တို့ကိုဝင်တာပေးတယ်ဒါပေမဲ့သူကအဲ့ဒီဝင်တာကိုတာဝန်ယူပေးတော်ဖျားဖြစ်တယ်ဟာလေလုယာသင်ကိုဖျားကဝင်တာပေးပါလိမ့်မယ်စိတ်မပူနဲ့စိတ်မပူနဲ့အဲ့ဝင်တာအလုံးဖျားတာဝန်ယူပေးသွားလိမ့်မယ်ညီကိုမမတို့ဟာလေလုယာဖျားတင်တဲ့ဝင်ကအရန်ပေါ့ပါတယ်ဒါဆိုဖျားကစပင်းမှုပြုမယ်ဆိုတော့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်မလို့သင်ဘက်ကဘာလုပ်ဖို့လိုရလဲကြောက်မနေနဲ့ရဲရဲရင်ရင်ချေလန်လှမ်းဖို့ဖြစ်တယ်။ဒါကြောင့်မလို့နေမိခန့်ချင်းနဲ့အငယ်၄၅မှာဗာရေးထားလဲဆိုဒါလေးနောက်ဆုံးကျွန်တော်ဖတ်ချင်တယ်။ရှင်ပြန်ကအဘေတို့တောင်းလျှောက်ချင်တဲ့နေဟုမေးတော်မူ၏။မေးပြီးရဲရင်နဲ့သူဗာပြောလဲဆိုငါကလည်းအရှင်မင်းကြီးအလိုတော်ရှိ၍အကျွန်ုပ်ကိုစိတ်နှင့်တွေ့တော်မူနေရင်အကျွန်ုပ်ကျွန်တော်တို့ဘိုးဘေးတင်ကြန်ရှိရာမြို့တို့ကျွန်တော်ပြုစုရမည်အကြောင်းယူဒပြည်တို့စေလွတ်တော်မူပါ။စေလွတ်တော်မူပါစေဟုကောင်းကင်ဘုံရှင်ကောင်းကင်ဘုံကြီးအရှင်ဘုရားခင်ကဆုတောင်းပြီးမှရှောက်လေ။စေလွတ်တော်မူပါ send me send me ကျွန်တော်ကိုစေလွတ်လိုက်ပါ ကျွန်တော်တို့ဒီမှာရှိရညူမောင်မှားများတင်းရဲ့လောကအောင်မြင်ခြင်းအတွက်အလုတ်ကင်တွေအတွက်ငွေကြေးအတွက်တင်းဝင်တာထားပြီးတော့အသက်ရှင်နေတဲ့ခြေလှမ်းတွေကနေဖျားတင်စီခြင်းနဲ့ဝင်ကိုတင်တင်ပြီးဖျားလှမ်းစီခြင်းနဲ့ခြေလှမ်းတွေဖြစ်ဖို့ရတဲ့ဒီနေ့ဆုံးဖြတ်ချက်ချရအောင်တိုင်းနိုင်ငံထဲမှာလူအများကြီးရှိတယ်နိုးထမှုတွေဖျားခင်ပြင်ဆင်နေတယ်ဒါကလည်းတင်မြင်တွေ့ရမှာပါဒါပေမဲ့အဲ့နိုးထမှုလှိုင်းလုံးထဲမှာကျွန်တော်ကျမပါဝင်ခြင်းနဲ့ Send me it oh lord ကျွန်တော်ကိုဆေလှပါကျွန်တော်ဒီမှာရှိပါတယ်ကျွန်တော်ကိုသုံးပေးပါကျွန်တော်အသုံးခံကျင်ပါတယ်လို့တင်းရဲ့နှလုံးသားတောက်လောင်ခြင်းနဲ့ဘုရားသခင်ရှေ့မှာဆက်ကပ်မယ်ဆိုရင်တင်းရဲ့အသက်တာတင်းရဲ့မိသားစုတင်းနေထိုင်တဲ့တိုင်းနိုင်ငံကြီးမားစွာပြောင်းလဲလာလိမ့်မယ်ကျွန်တော်အမြဲတမ်းဆူတောင်းနေအရာပါလဲကျွန်တော်ခဏခဏပြောပါတယ်ဆူတောင်းနေအရာတခုရှိတယ်အဲ့ဒါပါလဲဆိုရင်ကျွန်တော်ရဲ့ဘိုးဘေးတွေကျွန်တော်မြင်ခဲ့ရတဲ့ကျွန်တော်ရဲ့အရှိတ်မှာရှိတဲ့ကျွန်တော်အဖေအမေတို့ထက်ကြီးတဲ့မျိုးဆက်ကတောင်းလျှောက်ဆူတောင်းလာခဲ့တယ်ကျွန်တော်အဖေအမေတွေလက်ထက်တည်းဆူတောင်းနေတော့အဲ့ဒါပါလဲဆိုမြန်မာနိုင်ငံမှာနိုးထမှုဖြစ်ဖို့မြန်မာနိုင်ငံမှာနိုးထမှုဖြစ်ဖို့လူငယ်တွေမြောက်များစွာပြောင်းလဲဖို့အသင်းတော်တွေနိုးထဖို့တိုင်းနိုင်ငံပြောင်းလဲဖို့ဆူတောင်းလာကြတယ်အဲ့ဒါကကျွန်တော်ငငယ်လေးတည်းကကြားလာရတဲ့ဆူတောင်းချက်ဖြစ်တယ်ကျွန်တော်ကြီးလာတော့လေအဲ့ဆူတောင်းချက်နဲ့ဝင်တင်ပြီးတော့ကျွန်တော်ဆူတောင်းတက်လာတယ်ဒါပေမဲ့အဲ့ချိန်မှာကျွန်တော်ဆူတောင်းတဲ့အထက်မှာပါဆူတောင်းလဲဆိုကိုတော့ကျွန်တော်ရဲ့အရှိတ်မှာဘိုးစင်ပေါင်ဆက်ကမြန်မာနိုင်ငံနိုးထမှုတွေဆူတောင်းလာခဲ့တယ်အခုကျွန်တော်ရဲ့လက်ထက်မှာလည်းပဲကျွန်တော်ဆူတောင်းတယ်မြန်မာနိုင်ငံနိုးထမှုတော့ကရောမဆာပါဒါပေမဲ့ကျွန်တော်ထပ်ပြီးဆူတောင်းခြင်းတယ်ကျွန်တော်အဲ့ဒီနိုးထမှုတွေဆူတောင်းရင်းနဲ့ဘဝအသက်တာကိုမကုန်လွန်သွားခြင်းဘူးနောက်နိုးထမှုကိုနောက်မျိုးစက်ကြမှလှမ်းမျောကြည့်ပြီးတော့မှမောရှေလိုခါနံပြီးတဲ့မဝင်ရဘဲနေရတဲ့အသက်တာကျွန်တော်မဖြစ်ချင်ဘူးကျွန်တော်ရဲ့မျက်မှောက်ကာလမှာပဲနိုးထမှုတက်ရောက်စေပါအဲ့ဒီနိုးထမှုကိုဥဆောင်တော်သူကျွန်တော်ဖြစ်ချင်ပါတယ်ဟာလေလုယာကျွန်တော်တို့အသင်းတော်အဲ့ဒီနိုးထမှုကိုဥဆောင်ခြင်းပါတယ်ကျွန်တော်တို့ရဲ့အမှုတော်မြတ်လုပ်ငန်းတွေမှာကျွန်တော်တို့ခေါင်းဆောင်နေအဲ့ဒီနိုးထမှုတွေခြေလှမ်းလမ်းခြင်းပါတယ် Send me oh Lord ကျွန်တော်ဒီမှာရှိပါတယ်ကျွန်တော်ကိုအသုံးပြုပါဖျားပေးတဲ့ဝင်တင်ခြင်းကိုမရမကအတင်းဆွဲယူပြီးမျက်ရည်နဲ့ဆူတောင်းတဲ့ခါမှာဘုရားသခင်ရဲ့လမ်းဖွင့်ပေးခြင်း Breakthrough ကောင်းကြီးမင်္ဂလာကိုဒီအသင်းတော်ဒီ Ministry ထဲမှာမြင်တွေ့ရတယ် Hallelujah ဘုရားနာမတော်ကြီးပုံချီးပါစေညီကောင်မောင်နှမတို့သင်တို့ဘုရားကအရာအသုံးပြုခြင်းနဲ့ဖျားပေးတဲ့ဝင်တင်ခြင်းရှိတဲ့အဲ့တော့ကိုဘယ်နှယောက်ကကျွန်တော်အသက်တာထဲမှာကိုရောရဲ့ဝင်တင်ချက်ကျွန်တော်တက်တာမှာထည့်ပေးပါလက်ခံကြိုးစုံမလဲတချို့သောသူတွေကကိုရောမလုပ်ပါနဲ့မလုပ်ပါနဲ့ကျွန်တော်ရဲ့သားသမီးတော့ကျွန်တော်ရဲ့အိမ်တော်ဘက်တွေကျွန်တော်အိမ်တော်ဘက်တွေကျွန်တော်ရဲ့လုပ်ငန်းတွေတွေ့တော့မှအာကျွန်တော်ခေါင်းချောက်ပြီးပြင်းမှန်းနေပြီအဲ့ဒါတွေမလုပ်ပြရစေနဲ့လို့ညင်းရင်လည်းဒါသိရင်သမိုင်းပါပဲဝင်တင်ချင်းကိုလက်ခံတော်သူကအမြဲတမ်းသမိုင်းကြောင်းအသက်ကိုရေထိုးတော်သူတွေဖြစ်တယ်သမိုင်းအသက်ကိုရေထိုးတော်သူတွေဖြစ်တယ်ဟာလေလုယာဘယ်နှယောက်များထိုဝင်တင်ခြင်းတို့ဆိတ်လို့ရှားနေပါတည်းဒီကလူတွေကမသိကျွန်တော်ကတော့အရန်ဆိတ်လို့ရှားတယ် The City တဲ့အသင်းတော်ကိုဘုရားခင်ပြုမဲ့အမှုရာအတွက်ဆိတ်လို့ရှားဒီအသင်းတော်အပြင်အသင်းတော်ပေါင်းမြောက်များစွာကောင်းချီးဖြစ်ဖို့ဒီအသင်းတော်အပြင်တိုင်းနိုင်ငံကောင်းချီးဖြစ်ဖို့ဘုရားပြုမဲ့အမှုရာအတွက်ထိုဝင်တင်ခြင်းတို့ကျွန်တော်ရန်ဆိတ်လို့ရှားနေတယ်ဒီနေ့သင်ရဲ့အသက်တာထဲမှာလည်းပဲသင်ရဲ့မိသားစုအတွက်ဝင်တင်ခြင်းခံရသူတွေရှိပါလိမ့်မယ်ငိုကြွေးနေရတဲ့သူတွေရှိပါလိမ့်မယ်ဆူတောင်းနေရတဲ့သူရှိပါလိမ့်မယ်အစာရှောင်ပြီးချိုးချံပြီးဘုရားခင်ရှိကိုနှိမ်ချစွာနဲ့တောင်းနေတဲ့သူတွေဝင်ရောက်နေတဲ့သူတွေရှိပါလိမ့်မယ်ထိုရာတွေအားလုံးဘုရားခင်မြင်တယ်ကျွန်တော်အရန်တေချာတဲ့အရာကလေဘုရားကဝင်တင်ခြင်းပေးလာပြီဆိုရင်ယေရှုတော်သာအကြီးကျယ်ချီးမွမ်းတော့ဘာကြောင့်လဲအဲ့ဒီဝင်တင်ခြင်းနဲ့ဆိုင်တဲ့အောင်ပွဲကသင်ရဲ့လက်ထဲကိုမချာခင်မှာရောက်လာတော့မှာဖြစ်တယ်သင်ဆူတောင်းနေတဲ့သင်ရဲ့ဆွေမျိုးညီကိုမောင်မောင်များမကြားခင်မှာပြောင်းလဲလာမှာဖြစ်တယ်ဒီတိုင်းနိုင်ငံမကြားခင်မှာနိုးထမှုဖြစ်လာလိမ့်မယ်အဲ့ဒီနိုးထမှုမှာသင်ကအဝေးကနေလမ်းချီပြီးခြေနဲ့ပြီးလက်ခုပ်တီးတဲ့ထဲမှာသင်မပါဘူးသင်ကိုယ်တိုင်ကအဲ့ဒီနိုးထမှုကိုဦးဆောင်မဲ့သူတွေဖြစ်တယ်အာမင်ဟာလေလုယာကျွန်တော်စိတ်ထဲမှာအတွေ့အကြုံအဖြစ်ကျွန်တော်သိရတဲ့အရာကဖယားဝင်တင်ခြင်းတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပေးတယ်အဲ့ဒီဝင်တင်ခြင်းရောက်လာပြီဆိုရင်ဖယားကလေလှလှပပတောင်းဝင်ယူပြီးအားလုံးကိုလှပစွာပြည့်စည်စေတဲ့အရာကိုနောက်ဆုံးကျွန်တော်အံ့ဩကြီးစွာနဲ့ပါးစပ်အဟောင်းသားနဲ့ကြည့်ပြီးလက်ခုပ်တီးပြီးဖယားခင်ကောင်းမြတ်လိုက်တာချီးမွမ်းရတဲ့အရာပဲကျွန်တော်ကြုံတွေ့ရတယ်ဟာလေလုယာဒါကြောင့်ဝင်တင်ခြင်းရောက်လာပြီဆိုကျွန်တော်စိတ်လှုပ်ရှားဘာကြောင့်လဲအဲ့ဒီဝင်တင်ခြင်းတိုင်းကအကောင့်ထဲပေါ်ကိုပေါ်လာဘာကြောင့်လဲဖယားပြုတော်မူရတဲ့မှာကျွန်တော်တို့ကဝင်သွားတာလေကျွန်တော်တို့ရဲ့အဝင်တာတဲ့ကိုဖျားကိုဆွဲထဲတာမဟုတ်ဖျားဝင်တင်ခြင်းတဲ့ကိုကျွန်တော်ဝင်သွားတဲ့ခါမှာဖျားပြုတဲ့ခါကျလူကလေတစ်ချက်ခုနှစ်ချက်ပြတ်ပဲစဉ်းစားတတ်တာဒါပေမဲ့ဖျားသခင်ကတစ်ချက်ခုရင်လိုတလောက်ပြတ်တယ်အချက်တရာလိုသလားပြတ်ပလိုက်တယ်အချက်ညရာလိုလားပြတ်တယ်အချက်တစ်ထောင်လိုလားအကုန်ပြတ်တယ်ဟာလေလုယာဖျားလှုပ်ဆောင်ရင်တစ်ချက်နဲ့အကုန်ပြီးတယ်ဒါကြောင့်မလို့ညီကောင်မတို့ထိုးဝင်တင်ခြင်းကိုသိရတဲ့တာမှာကြိုးစို့ပါလောကရဲ့ဝင်တင်ခြင်းကိုသင်ထမ်းထားနေပြီးမှတော့ဖျားပေးတဲ့ဝင်တင်ခြင်းကိုသင်ထမ်းထားမှုရတော့မချောက်ပါနဲ့ ဖျားပေးတဲ့ဝင်ကအင်မတန်ပေါ်ပါပါဒါကြောင့်သင်ထမ်းထားရတဲ့လော်ကီဝင်ထုတ်ဝင်ပိုးတွေစာတဲဝင်ထုတ်ဝင်ပိုးတွေအားလုံးယနေ့မှာဘုရားခင်ခြေတော်ရင်ကိုချပြီးသင်အသက်တာထဲမှာသင်ချိရတော့သူတွေအသက်တာပြောင်းလဲဖို့ဘုရားဘက်ပြန်လှည့်လာဖို့မြေကြီးပြဖို့နဲ့ဆုတောင်းရနိုင်ငံအတွက်တကွာဆုတောင်းရ
ဒီစီစဉ်ရအဖြစ်သင်အသက်တာမှာကောင်းကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်အတွက်အဆင်ပြေရှိနေပါတယ် YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်သင်နဲ့ထက်ချက်မကွာအမြင်ရှိနေပါဦးဒါ့အပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်အချက်အလက်တွေ post တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်The City Podcast ကိုနားထောင်ကြတိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ